to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။၂၀၁၉ခုနှစ်မတ်လ၁၈ရက်တနင်္လာနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။ကျမခွန်ညိုပါရှင်အခုညပိုင်းစီစဉ်တွေတာဝန်ယူပါမယ
်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေမှာတော့နယူးဇီလန်နိုင်ငံ Christchurch မြို့မှာပြီးခဲ့တဲ့တောက်ချန်တွေကမွတ်စလင်ဗလီနှစ်ခုတိုက်ခိုက်ခံရမှုအတွင်းသေဆုံးခဲ့သူတွေရဲ့ရုပ်လောင်းအလုံးကိုဗုဒ္ဓဟူးနေ့နောက်ဆုံးထားပြီးမိသားစုတွေစီပြန်ပေးနိုင်မယ်လို့နယူးဇီလန်အစိုးရကမျှော်လင့်ထားပါတယ်ဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာပါကစ္စတန်နိုင်ငံကွေတာမြို့ကိုပြီးဆွဲနေတဲ့ရထားတစ်စီးပေါ်မှာဘုံပေါက်ကွဲခဲ့တဲ့အတွက်အနည်းဆုံး3ယောက်သေဆုံးပြီး9ယောက်ဒဏ်ရာရသွားတယ်လို့ပါကစ္စတန်ရဲဌာနဝန်တာဝန်ရှိသူတွေကပြောပါတယ်။ဒီလိုထိတ်တဲရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့အတူပြောပြပေးပါမယ်မခွန်ယူရေ
။ကောင်းပါပြီရှင်။ဆက်ပြီးနားဆင်ရမယ့်အစီအစဉ်လေးရက်မှာတော့ဒီသတင်းတစ်ပတ်အတွင်းမှာရခိုင်လက်နက်ကင်တပ် AA နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်တွေကရှေးဟောင်းစေရီပထိုးတွေနဲ့ဒီလက်နက်ကြီးကြီးတွေကြားရောက်ခဲ့တာနဲ့ပတ်သက်လို့
အမြအုံးမှနေပြီးတော့ဒီဖျားပထုစေတီတွေကအစာပြည်သူတွေကအစာလုံးဝဖျားပထုတွေရှိအောင်အမွေနှစ်တွေကိုဒီလိုမျိုးလက်နက်ကြီးတွေနဲ့ပစ်ခတ်တာတော့လုံးဝမဖြစ်တဲ့အရာတွေပါရှင်ဒါကြောင့်မလို့လက်နက
်ရခိုင်လွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေရဲ့သဘောထားမှတ်ချက်နဲ့အတူနှားစင်နိုင်ပါတယ်တခါအချင်းတောင်အတွင်ပြုပြင်ပြောင်းလဲရေးတွေလုပ်မယ်ဆိုရင်ဘလို့အချက်တွေကအစပြုပြင်တင်တယ်လဲဆိုတာတွေကိုတော့မြန်မာဒီမိုကရေစီအရေးဆွေးနွေးကမှနှားစင်နိုင်ပါတယ်ဒုတိယပိုင်းနိုင်ဝက်မှာပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနှားစင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်။နယူးဇီလန်နိုင်ငံ Christchurch မြို့မှာပြီးခဲ့တဲ့တောက်ကြံတွေကမွတ်စလင်ဗလီနှစ်ခုတိုက်ခိုက်ခံရမှုအတွင်သေဆုံးသူတွေရဲ့ရုပ်အလောင်းတွေကအနည်းဆုံးရုပ်လောင်းတစ်လောင်းကိုဒီကနေ့တနင်္ဂနွေညပိုင်းမှာမိသားစုတွေစီပြန်လည်ပေးရသွားမယ်လို့နယူးဇီလန်ရဲ့ကော်မရှင်နာမင်းကြီးမိုက်ဘုရှ်ကပြောပါတယ်တည်ဆုံးသူရုပ်လောင်းတွေကိုစစ်ဆေးပြီးမိသားစုတွေစီအမြန်ဆုံးပြန်လည်ပေးရနိုင်ဖို့ကြိုးစားနေကြောင်းတည်မှုတည်ခင်းစုံစမ်းရေးအရာရှိချုပ်ဒေဘရာမာရှော့ကလည်းပြောပါတယ်ရုပ်လောင်းတွေကိုမိသားစုတွေစီမှာရင်ပေးမိတာမျိုးမဖြစ်အောင်ကြိုးစားနေကြောင်းကိုလည်းဒေဘရာမာရှော့ကပြောပါတယ်အစ္စလမ်ဘာသာထုံးတမ်းအရာတည်ဆုံးသူရုပ်လောင်းကို24နိုင်အတွင်းတကြိုတာဖြစ်ပါတယ်ဒီအတွက်ရုပ်လောင်းတွေကိုဘယ်သူဘယ်ဝါဆိုတာဖော်ထုတ်နိုင်ဖို့ရင်ခွဲစစ်ဆေးချိန်ကြာမြင့်နိုင်တဲ့အပေါ်နားလည်ပြီးဖို့ဒေတာတွင်မွတ်စလင်အဖွဲ့အစည်းခေါင်းဆောင်တွေနဲ့တိတ်ဆုံပြောဆိုထားကြောင်းကိုလည်းလက်ထောက်ရဲကော်မရှင်နာမင်းကြီးဝဲလီဟိုမာဟာကတနင်္ဂနွေနေ့ကပြောပါတယ်ရုပ်လောင်းတွေအလုံးကိုဗုဒ္ဓဟူးနေ့နောက်ဆုံးထားပြီးမိသားစုတွေစီပြန်ပေးနိုင်မယ်လို့နယူးဇီလန်အစိုးရကမျှော်လင့်ထားပါတယ်အစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့သူအဓိကတရားခံကတော့ Christchurch ကတရားရုံးမှာမနေ့စနေနေ့ကအယုံထုတ်ခဲ့ပါတယ်။လူဖြူမျိုးသားရေးဝါဒီဖြစ်သူကိုယ်သူကြီးညာထားတဲ့အသက်28နှစ်အရွယ် Australian နိုင်ငံသား Brandon Tarrant ကိုလက်နက်ကင်အဆောင်နှစ်ယောက်ကခြံရံပြီးယုံထုတ်ခဲ့တဲ့တရားခွင်မှာတော့တရားသူကြီးကလူတက်မှုဆွဲချက်ကိုဖတ်ပြခဲ့ပါတယ်။သူကို April 5ရက်နေ့မှာနောက်တစ်ကြိမ်တရားရုံးထုတ်မှာဖြစ်ပါတယ်။ပူပေါင်းကြံစည်သူတွေအဖြစ်မတင်ကားသူနှစ်ယောက်ကိုလည်းဖမ်းဆီးထားပြီးပတ်သက်မှုရှိမရှိနဲ့ပတ်သက်မှုအတိုင်းအတာတွေကိုသိနိုင်မှုရဲတွေကစုံစမ်းစစ်ဆေးနေပါတယ်
။နယူးဇီလန်နိုင်ငံ Christchurch မြို့မှာပြီးခဲ့တဲ့တောက်ကြံတွေကမွတ်စလင်ဗလီနှစ်ခုတိုက်ခိုက်ခံရမှုတွင်သေဆုံးသူတွေထဲမှာပါကစ္စတန်နိုင်ငံသားအနည်းဆုံး9ဦးပါဝင်တယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမမုတ်ကူရာရှိကအတည်ပြုပြောဆိုလိုက်ပါတယ်။ဒီတိုက်ခိုက်မှုတွင်သေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေနဲ့ထပ်တူဝမ်းနည်းရကြောင်းနဲ့သူတို့ကိုအားပေးကူညီဖို့အသင့်ရှိပါကြောင်းလည်းပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကတနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တနင်္သမားကိုပြန်လည်တိုက်ခိုက်ဖမ်းဆီးဖို့ကြိုးစားခဲ့တဲ့တည်ဆုံးသူတူဖြစ်တဲ့ပါကစ္စတန်နိုင်ငံသားနိုင်းရှာရဲ့အတွက်ဂုဏ်ယူပြီးတော့နိုင်ငံရဲ့ဂုဏ်ပြုစုချီးမြှင့်သွားမယ်လို့လည်းဝန်ကြီးချုပ်ခန်းကပြောပါတယ်။တန်းငယ်တနတ်နဲ့ပြစ်ခံရပြီးတဲ့နောက်ရှရစ်ကတနင်္သမားကိုပြန်ရင်ဆိုင်ဖို့ကြိုးစားခဲ့တာပါ။သူကိုယ်တိုင်နဲ့ပြင်းပြင်းထန်ထန်ရပြီးတော့နောက်ဆုံးဆေးရုံမှာတည်ဆုံးခဲ့ပါတယ်။လူမျိုးသားရေးဝါဒီတနတ်သမားကိုပြန်ရင်ဆိုင်ဖို့ကြိုးစားရင်းတည်ဆုံးခဲ့ရတဲ့နိုင်းရှရစ်ရဲ့တတိပြောင်မြောက်မှုအတွက်နိုင်ငံတော်ကအတိမတ်ပြုကုန်ရင်ကြောင်းလဲခန်းကပြောပါတယ်တည်ဆုံးသူရောရှေးရဲ့သူ့သားကို Christchurch မြို့မှာပဲမြို့နံတကြုံမှာဖြစ်တယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ကြံတည်ဆုံးသူတွေရဲ့ရုပ်အလောင်းတွေကိုပါကစ္စတန်နိုင်ငံကိုပြန်သိမ်းယူဖို့အတွက်ကူညီပေးသွားမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ် Christchurch မြို့တိုက်ခိုက်မှုအတွက်လူ90သေဆုံးပြီးတော့ဒါဇင်နဲ့ချီပြီးတော့လက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာပါကစ္စတန်နိုင်ငံကွေတာမြို့ကိုပြေးဆွဲနေတဲ့ရထားတစ်စီးပေါ်မှာဘုံးပေါက်ကွဲခဲ့တဲ့အတွက်အနည်းဆုံး3ယောက်သေဆုံးပြီး9ယောက်ဒဏ်ရာရသွားတယ်လို့ပါကစ္စတန်ရဲဌာနတာဝန်ရှိသူတွေကပြောပါတယ်။ဘာလူချစ်စတန်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ဒီရထားတွေဘုံးပေါက်ကွဲမှုမှာရထားတွေ၅ရွယ်ထိခိုက်ပျက်စီးခဲ့တာပါ။ဒီဘုံးကွဲမှုကဘယ်သူတွေရဲ့လက်ချက်ဖြစ်တယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အရင်ကတော့ဒီလိုရထားတွေကိုတိုက်ခိုက်တာမျိုးကိုဘာလူ့ခွဲထွက်ရေးသမားတွေကလုပ်ခဲ့ဘူးတာတွေရှိပါတယ်။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာရှိတဲ့ဘာလူချစ်စတန်ပြည်နယ်ဟာတယန်ဇာတကျွေဝါတဲ့ပြည်နယ်တစ်ခုဖြစ်ပြီးစစ်သွေးကြွတွေအဓိကတိုက်ခိုက်လေးရှိတဲ့နေရာလည်းဖြစ်ပါတယ်
။ US ဆိုရနဲ့ကုလသမဂ္ဂအဖွဲ့တွေဟာအီရတ်နိုင်ငံမိုဆိုးမြို့အနောက်မြောက်ဘက်စင်ဂျာဒေသကကိုချူရွာမှာဆူလိုက်အပြုံလိုက်မြုံနှံထားတဲ့ရုပ်လောင်းတွေကိုစနေနေ့ကစတင်ပြီးတော့တူဖော်နေပြီဖြစ်ပါတယ်။ဒေသုံသားသူတွေရဲ့မိသားစုဆွေမျိုးတွေလည်းအဲ့ဒီနေရာကိုသွားရောက်စုဝေးပြီးတော့ရုပ်လောင်းတွေပြန်လဲတူဖော်တာကိုကြည့်ရှုခဲ့ကြပါတယ်။ရာဇီဒီမျိုးသားအမျိုးသမီးတွေနဲ့ကလေးတွေပါဝင်လူရပေါင်းများစွာကိုအဲ့ဒီကိုချူရွာကနေရာတော်များများမှာဆူလိုက်အပြုံလိုက်မြေမြုပ်ခဲ့ကြတာဖြစ်တယ်လို့မှတ်ယူရပါတယ်။ဒီရုပ်လောင်းတွေပြန်လဲတူဖော်တဲ့နေရာမှာကိုချူရွာမှာမွေးဖွားခဲ့တဲ့နိုဘယ်ငြိမ်းချမ်းဆုရှင်နဒီယာမူရက်လည်းပါဝင်ခဲ့ပါတယ်စင်ဂျာဒေတာကို2015ခုနှစ်မှာ ISG လက်အောက်ကနေလွတ်မြောက်အောင်လုပ်ပြီးခြင်းကစပြီးတော့အဲ့ဒီမှာလူတွေအစုလိုက်အပြုံလိုက်မြုံနှံထားတဲ့နေရာ80ကျော်ကိုတွေ့ရှိခဲ့တာပါအစွန်းရောက်တွေကစင်ဂျာဒေတာကို2014ခုနှစ်မှာတင်းယူခဲ့ပြီးတော့အဲ့ဒီမှာရှိတဲ့ရာဇီဒီမျိုးသားတွေကိုတပ်ပစ်ခဲ့တယ်လို့မျိုးသမီးတွေနဲ့ကလေးထောင်ပေါင်းများစွာကိုလည်းဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ခင်ဗျာ
တန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA American တန်ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ကအီရန်နိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေနဲ့ပတ်သက်ပြီးဒါဟာ American ကစီးပွားရေးစစ်ပွဲဆင်နွှဲနေတာဖြစ်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကပြောလိုက်ပါတယ်။စီးပွားရေးစစ်ပွဲတိုက်ဖို့ကတခြားစစ်ပွဲတွေထက်ပိုပြီးခက်ခဲကြောင်းကိုလည်းသမ္မတရူဟာနီကအလေးပေးပြောကြားခဲ့ပါတယ်။ဘန္ဒာအာဘတ်စိတ်ကမ်းမြို့မှာရှိတဲ့ရေနံချက်ဆက်ယုံဖွင့်ပွဲတစ်ခုမှာသူကအခုလိုပြောသွားတာဖြစ်ပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးနိုင်ငံတကာနဲ့အီရန်သဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်ထားတာပါ။အမေရိကန်မပါဝင်ဘဲဥရောပသမဂ္ဂရုရှားတရုတ်ကိုယ်စားလှယ်အဖွဲ့တွေကအီရန်နဲ့ဗုဒ္ဓဟူးနေ့ကတွေ့ဆုံခဲ့ပြီးနျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူညီချက်အပေါ်ဖိအားပေးဆွေးနွေးခဲ့ပါတယ်။ဩစတြေးလျနိုင်ငံဗီယင်နာမြို့မှာကျင်းပတဲ့ဒီဆွေးနွေးပွဲမှာဥရောပသမဂ္ဂကိုယ်စားလှယ်ဟဲလ်ဂါရှမစ်နဲ့အီရန်ဒုတိယနိုင်ငံခြားရေးဝန်ကြီးအာဘတ်အရန်ချီတို့ဦးဆောင်ဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲကနေကောင်းမွန်တဲ့ရလဒ်တွေရပြီးအမေရိကန်ကအီရန်နိုင်ငံအပေါ်တန်ခတ်ပိတ်ဆို့အရေးယူမှုတွေလျှော့ပေါ့ပေးမယ်လို့မျှော်လင့်ကြောင်းအီရန်ဒုတိယနိုင်ငံခြားရေးဝန်ကြီးအာဘတ်အရန်ချီကပြောပါတယ်။
ဆိုဗာကီယာသမ္မတရွေးကောက်ပွဲပထမအကြိမ်မဲရလဒ်တွေဒီကနေ့ထွက်ပေါ်လာတာမှာတော့ဇူဇာနာခပူထိုဘကမဲရီအတွက်အများဆုံးရခဲ့ပါတယ်။မနေ့စနေနေ့ကချင်းပါခဲ့တဲ့သမ္မတရွေးကောက်ပွဲကိုသမ္မတလောင်း73ယောက်ဝင်ရောက်ရှင်းပြန်ခဲ့ပြီးတော့မဲအားလုံးနှီးပါးကိုရေတပ်ပြီးချိန်မှာတော့အသက်45နှစ်အရွယ်သဘောပပွင့်ချင်းထိန်းသိမ်းဆောင်ရှောက်ရေးရှိနေခပူထိုဘကမဲရီအတွက် 40.5% ခန့်နှုန်းနဲ့အများဆုံးရခဲ့ပါတယ်။လက်ရှိအာနာယား Small SD ပါတီကထောက်ခံတဲ့ယောဘာကော်မရှင်ဥက္ကဋ္ဌမာရိုဆာကိုဗစ်ကတော့မဲရီအတွက် 18.9% ခန့်နှုန်းနဲ့ဒုတိယအများဆုံးရပါတယ်။ဒါကြောင့်သူတို့နှစ်ဦးဟာလာမယ့်မတ်လ30ရက်နေ့မှာတော့ဒုတိယကြော့ရွေးကောက်ပွဲကိုရှင်ပြိုင်ကြရမှာဖြစ်ပါတယ်။လက်ရှိသမားအန်ဒရီကစ်ကာကတော့ဒုတိယအကြိမ်သမရတက်တန်းကိုဝင်မပြိုင်ပဲသူကကပူတိုဘကိုထောက်ခံခဲ့တာဖြစ်ပါတယ်။တကယ်လို့သာကပူတိုဘအနေနဲ့ရွေးကောက်ပွဲဒုတိယကြော့မှာအနိုင်ရခဲ့မယ်ဆိုရင်တော့သူဟာစလိုဗာကီးယားနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမရဖြစ်လာမှာပါခင်ဗျာ။
ပြင်သစ်နိုင်ငံပါရီမြို့တော်ရဲ့အထင်ကရဈေးဆိုင်တန်းရှိရာလမ်းမပေါ်ကဘန်တစ်ခုကိုဆန္ဒပြသူတွေကစနေနေ့မှာမီးရှို့ပြီးဈေးဆိုင်တွေကိုလည်းဝင်ရောက်ဖျက်ဆီးခဲ့ပါတယ်။သမ္မတအီမန်နျူအယ်မက်ခရွန်းနဲ့သူ့ရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအစီအစဉ်ကိုကန့်ကွက်ဆန္ဒပြကြတဲ့အဝါရောင်ရောင်ပြန်အင်ဂျီဝတ်တွေရဲ့ဆန္ဒပြပွဲကလေးလာတဲ့ကိုရောက်ရှိလာပြီးဖြစ်ပါတယ်။မနေ့စနေနေ့ကဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမိသက်ပိုက်တွေမျက်ရည်ယူဘုံးတွေနဲ့ပစ်ခဲ့ပါတယ်။မိသက်သမားတွေရောက်မလာခင်မှာဘန့်တော်နတ်ပန်ခွဲတစ်ခုမိလောင်ခဲ့ပါတယ်။ရှောင်စီလီစီဆောက်ကစာအုပ်ဆိုင်တစ်ခုလည်းမိလောင်ခဲ့တယ်လို့လမ်းတွေပေါ်မှာလည်းမိပုံရှုခဲ့ကြပါတယ်။ပါရီမြို့တော်က Arc de Triomphe မြို့ဦးမှာ မျက်ရည်ယိုပုံးတွေပစ်တဲ့ကြားကပဲဆန္ဒပြသူတွေကရဲတွေကိုလမ်းခင်းကြောက်တုံးတွေနဲ့ပစ်ပေါက်ခဲ့ကြတာပါဆန္ဒပြသူ80ကျော်ကိုရဲကဖမ်းဆီးခဲ့ပါတယ
်အင်ဒိုနီးရှားနိုင်ငံရှေ့ပိုင်းကပပူဝဒေသမှာမိုးကြီးကျယ်ရွာသွန်းပြီးတော့ရုတ်တရက်ရေးချီးပြီးမြေပြိုကျတာကြောင့်လူ90ထပ်မံတည်ဆုံးပြီးတော့59ယောက်ဒဏ်ရာရခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောလိုက်ပါတယ်ရေးချီးမှုကြောင့် NGA ဒါဇင်နဲ့ချီပြက်စီးသွားတယ်လို့အင်ဒိုနီးရှားဘေးဒုက္ခကယ်ဆယ်ရေးဌာနပြောခွင့်ရဆူတဖူပါဝနူဂရိုဟိုကပြောပါတယ်ကယ်ဆယ်ရေးအဖွဲ့တွေကတခြားထိခိုက်ပျက်စီးသွားတဲ့နေရာတွေကိုတွားရောက်ခဲ့တင်နိုင်မှုကြိုးပမ်းနေတဲ့ချိန်ထဲမှာပဲထိခိုက်သေးဆုံးသူအရေအတွက်နဲ့ပျက်စီးဆုံးရှုံးမှုပမာဏဟာထပ်တိုးလာဖို့ရှိတယ်လို့လည်းသူကပြောပါတယ်အင်ဒိုနီးရှားနိုင်ငံဟာကမ္ဘာမှာသဘာဝဘေးအန္တရာယ်အများဆုံးရခံရတဲ့နိုင်ငံတွေထဲကတနိုင်ငံလည်းဖြစ်ပြီးတော့မိုးလင်းကာလမှာရုတ်တရက်ရေးချီးမြေပြိုတာတွေကျင်းပလည်းရှိပါတယ်။ဒါပြင်အင်ဒိုနီးရှားနိုင်ငံဟာပစိဖိတ်မီးတောင်ရဝန်းပေါ်မှာတည်ရှိတာကြောင့်ငရင်လောက်တာနဲ့မီးတောင်ပောက်ခွဲမှုတွေလည်းမကြာခဏဖြစ်လေရှိပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပိုင်းထိပ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါ။အခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်။ရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA နဲ့မြမအစိုးရစစ်တပ်တို့ဂျာစီရေးပြိပခါရီပို့တင်မာလာနေပြီးစစ်ဆောင်ဒုက္ခသည်တွေတောင်းနဲ့ချီထွက်ပြေးနေကြရတဲ့အနေအထားမှာပြည်တော်စုအစိုးရဘက်ကရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးကော်မတီကော်မရှင်တွေဖွဲ့နေမဲ့အစားစစ်မှန်တဲ့ငြိမ်းချမ်းရေးရဖို့စီရင်နီးနဲ့မဖြည့်ရှင်းပဲနိုင်ငံရေးနီးလန့်တဲ့တွစ်ဆုံဆွေးနွေးမှုတွေနဲ့လက်တွေ့ကြကြဖြည့်ရှင်းသင့်တယ်လို့ရခိုင်နိုင်ငံရေးပါတီခေါင်းဆောင်နဲ့ရခိုင်လွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။မြောက်ဦးမြို့နယ်ထဲမှာရှေးဟောင်းဇေဒီပထိုးတွေနဲ့လူနေအိမ်ခြေတွေတဲ့အထိလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိခဲ့တဲ့အပေါ်မှာဒေသခံပြည်သူတွေဘက်ကလည်းစိုးရိမ်နေကြပြီးနယ်မြေတည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးကင်းမဲ့လာနေတဲ့အနေအထားဖြစ်တယ်လို့ဒေသခံတွေကလည်းပြောပါတယ်။မဆုမောင်ကအသေးစိတ်ပြောပြမှာပါရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့နှစ်ဆန်းပိုင်းကနေစလို့ရခိုင်ပြည်နယ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြမစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်လာနေတာအခုချိန်အထိနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေနဲ့စစ်ရေးတင်းမာနေတဲ့အနေအထားဖြစ်ပါတယ်။AA တပ်ဘက်ကနေမြေကန်ရဲစခန်းတွေကိုဝင်ရောက်စီးနင်းတိုက်ခိုက်တာအပါအဝင်စစ်တပ်ဘက်ကလည်းဝေဟင်ကရောမြေပြင်ကပါအပြန်အလှန်တိုက်ခိုက်ပစ်ခတ်ကြတဲ့အတွက်စစ်ဖြစ်နေတဲ့နေရာတွေကဒေသခံပြည်သူ2000လောက်နေရဲစွန့်ခွာထွက်ပြေးတိမ်းရှောင်နေကြရတဲ့အနေအထားဖြစ်တာပါဒီလိုအခြေအနေမှာတော့နိုင်ငံတော်သမရယုံဘက်ကပြည်내အစိုးရလွှတ်တော်နဲ့ဒေသခံပြည်သူတွေကြားလက်တွေ့ကွင်းဆင်းဆောင်ရွက်ဆေးဆက်ညှိနှိုင်းနိုင်မှုအရေးရခိုင်ပြည်내တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီတရက်ကိုဖွဲ့စည်းလိုက်တယ်လို့မတ်လ14ရက်နေ့ကထုတ်ပြန်ကြေညာပါတယ်။ဒီကော်မတီထဲမှာအဖွဲ့ဝင်အဖြစ်နဲ့နာမည်စာရင်းပါဝင်ပေမဲ့သူ့သဘောထားကိုတစုံတရာမေးမြန်းအတည်ပြုခဲ့ခြင်းမရှိဘူးလို့ပြောတဲ့ရခိုင်လွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြည်ထောင်စုအစိုးရပြည်내အစိုးရအနေနဲ့ဒီလိုမျိုးအများသဘောဆန္ဒမယူထားတဲ့ကော်မရှင်ကော်မတီတွေဖွဲ့နေမဲ့အစားရခိုင်ပြည်ထနာအမှန်တကယ်ပြည်လဲဖို့ဆိုရင်နိုင်ငံရေးနည်းလမ်းနဲ့ငြိမ်းချမ်းရေးစကားဝိုင်းမှာလက်တွေ့ကျကျဖြည့်ရှင်းသင့်တယ်လို့အကြံပြုပါတယ
်လက်နက်ကန်ချင်းချင်းဖြစ်ကြတဲ့ဂျားထဲမှာပြည်သူတွေအနေနဲ့အဲဒါတို့ကိုတော့ခါရောက်ရပါတယ်အဓိကဘာကြောင့်ဒီလိုအေးချမ်းလဲဆိုလို့ရှိရင်တော့ရခိုင်တပ်မတော်ကလည်းပဲဒီနိုင်ငံရေးအရာသူတို့ဒီတိုင်းရင်းသားလက်နက်ကင်တွေဖြစ်မြောက်လာတယ်ဖြစ်တည်လာတယ်ဒီပေါ်မှာနိုင်ငံရေးအရာစကားပြောရပဲဖြစ်ရပါမယ်ရှင်နိုင်ငံရေးအရာစကားပြောဖို့အတွက်ငြိမ်းချမ်းရေးစကားဝိုင်းတွေကိုဖိတ်ခေါ်ရပါမယ်ရှင်ဒီနီးလန်းတနီးလန်းပဲရှိပါတယ်ငြိမ်းချမ်းရေးမှာလက်နက်ကင်တပ်ဖွဲ့အချင်းချင်းအပြစ်ခတ်ရဲစဲမှတ်တာလည်းဒီပုဒ်တော်ကတည်းကဝင်မှာဖြစ်ပါတယ်ဒါကြောင့်မလို့ကျမတို့ကတော့ဒီတပ်မတော်အနေနဲ့ရခိုင်တပ်မတော်နဲ့ဒီနိုင်ငံရေးရစဘဝမှာစကားပြောဖို့ဒီနိုင်ငံရေးစကားတွေကိုစဖို့တိုက်တွန်းချင်ပါတယ်ရှင်။ဒီအရမလုပ်ကွင်းနဲ့တော့ကော်မတီဘယ်လောက်ပဲဘယ်လောက်ကွင်းချင်းကွင်းချင်းတော်ရမယ်ပြီးတော့ဟိုဒီတော့ရမရှိမှာမဟုတ်ပါဘူးရှင
်ဒီသတင်းပတ်ထဲမှာပဲမြောက်ဦးမြို့နယ်တွေကရှေးဟောင်းဖျားဇေဒီပထိုးတွေတဲ့အထိလက်နက်ကြီးကြီးကြားရောက်တာအပါအဝင်ကျေးရွာနဲ့မြောက်ဦးမြို့လူနေရပ်ကွက်တွေတဲ့အထိလက်နက်ကြီးတွေနဲ့ဒရဇက်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လူထိခိုက်မှုဖြစ်ခဲ့ပါတယ်။နောက်ကလရန်မြစ်ထဲမှာလည်းအစိုးရကုန်တင်တင်မော်ဒစီပစ်ခတ်တိုက်ခိုက်ခံခဲ့ရတာရှိပါတယ်။ဒီလိုမျိုးနယ်မြေတည်ငြိမ်အေးချမ်းမှုမရှိဘဲနဲ့တရားဥပဒေစိုးမိုးမှုကင်းမဲ့လာတဲ့အနေအထားမှာတော့အစိုးရဘက်ကကော်မတီဖွဲ့ဖြည့်ရှင်းမှုစ조사တာထက်လက်တွေ့ကျတဲ့နိုင်ငံရေးဆွေးနွေးမှုနဲ့ပဲအများဆုံးပြည်လဲအောင်ဖြည့်ရှင်းသင့်တယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့အတွေ့အမှုအဖွဲ့ဝင်ဦးအောင်မရက်ကျော်ကလည်းတိုက်တွန်းပါတယ်
။ဒီကတော့တော့မေဆိုရင်အဖွဲ့ဖွဲ့ပေတဲ့ပုဂ္ဂိုလ်တွေကရိုးသားဖို့လိုပါတယ်။ဒီရခိုင်ပြည်တင်းငီအေးချမ်းရေးလို့ပြောတယ်အမှန်တကယ်တင်းငီအေးချမ်းရှင်လို့ဖွင့်ရှင်တာလား။အဲ့ဒီအဖွဲ့ထဲမှာပါတဲ့လူတော်တော်များများကနေဖွေးပြီးမှသိရတယ်ဆိုတာကရိုးသားမှုတိတ်မရှိဘူး။မဲတကြီးရခိုင်ပြည်ကနေအရှင်ရှင်ကစင်တာနဲ့ဖွေးတယ်လို့တော့ကျွန်တော်တို့ကမမြင်ဘူးအဲ့ဒါ နှဖွေးကြားမှာကြားခံအနေနဲ့သပွေးဝိုင်းမှာထိုင်ပြီးဆွေးနွေးနိုင်တဲ့တကယ်စစ်မှန်တဲ့အဖွဲ့တစ်ဖွဲ့ရှိဖို့တော်လို့နေတယ်
အခုဖြစ်နေတဲ့ရခိုင်တိုင်းရင်းသားတပ်နဲ့အစိုးရတပ်လက်နက်ကင်တပ်အချင်းချင်းဖြစ်နေတဲ့စစ်ရေးတင်းမာမှုတွေကိုတော့ပြည်ထောင်စုအစိုးရဘက်ကအ мян ဆုံးကြားဝင်ဖြေရှင်းသင့်တယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကတိုက်တွန်းပါတယ
်အထူးကြောင့်အစိုးရဒီကြားထဲမှာတိုင်းရင်းသားများနဲ့ဒီမြန်မာတပ်မတော်နဲ့ဟိနှိုင်းဆောင်ရွက်မှုကိုဆောင်ရွက်မှတာလေတိုင်းပြည်လုံး NCA ကအထောက်မြောက်မှာဖြစ်ပါတယ်အဖြစ်ဒါအစိုးရရဲ့တာဝန်တွေကလည်းအများကြီးရှိပါတယ်အစိုးရလက်ဆောင်နိုင်တဲ့အရာတွေလည်းအများကြီးရှိပါတယ်အမှန်ကန်လို့ဒီခရက်ဆိုဆိုလို့ရှင်တဲ့ဒါကတော့မှမရှိရပါဘူးရှင်။ဒါကြောင့်မလို့အဓိကပေမန့်အချင်းကြီးဖြစ်တဲ့နိုင်ငံရေးသက်သက်ဝိုင်းမှတာလည်းမြမငင်းချင်းကြီးကိုပေါ်ဆောင်ပါမယ်လို့ကျွန်မလည်းယုံကြည်ကြတယ်ရှင်ဟုတ
်။ဒီလိုမျိုးဂျားဝင်မဖြစ်ရှိမဲ့နဲ့ဒီရခိုင်အရေးနဲ့ပတ်သက်လို့ဒေသခံပြည်သူတွေကိုတန်တရားနဲ့ဖမ်းဆီးစစ်ဆေးနေတာတွေဟာပို့ပြီးတော့မှစစ်မီးပွားစေတဲ့လုပ်ရက်တွေဖြစ်နေတယ်လို့ရခိုင်နိုင်ငံရေးပါတီခေါင်းဆောင်တူဦးဖြစ်တဲ့ဦးအောင်မရကျော်ကသုံးသပ်ပါတယ်။
သူကတောက်လျှောက်ကိုတက်မတော်ဖက်တာကအကုန်လုံးကိုရမ်းပြီးသူတို့ကဒီပြည်သူလူထုကိုသိခံနေတဲ့ဘိုင်းတွေကအများကြီးတွေ့ရတယ်။အဲ့ဒါကိုရက်တဲ့အောင်လုပ်ပေးနိုင်တဲ့အဖွဲ့အစည်းဆိုတာအဓိကစိုးရပေါ့။အေးနေစားလို့ဖြစ်ကလေးကနေစိုးရမှာသာဝန်အရှိဆုံးဖြစ်တဲ့တကယ်စစ်နေတဲ့အဖွဲ့အစည်းကိုဖေးပြီးဒီဟာတွေကိုရင်းချင်အောင်လုပ်ရမှာ။အဲ့လိုမျိုးလုံနိုင်မှကျွန်တော်တို့အခုဖြစ်နေတဲ့ပြဿနာကကျွန်တော်တို့ရင်းချင်နိုင်တဲ့စုံစမ်းတာပေါ့။
လက်တလောရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေတဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လာတာကြောင့်စစ်ပြေးဒုက္ခတွေက2000အထိရှိလာနေပြီဖြစ်ပြီးသူတို့အတွက်အခြေခံကျန်းမာရေးဆောင်ရှောက်မှုတောက်သုံးရည်နဲ့စားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေတယ်လို့စစ်ရှောက်ဒုက္ခတွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင
်။မဆုမုံပြောပြခဲ့တာပါရှင်။အခုမြမအရေးဆွေးနွေးခန်းအစီအစဉ်နားဆင်ရပါမယ်။မြန်မာနိုင်ငံမှာအကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲဖို့ဆိုရင်ရုပ်ဝတ္ထုပြောင်းလဲမှုတွေထက်တရားရေးစနစ်ကစပြီးတော့ကျဉ်းထောင်အတွင်းကျန်းမာရေးစောင့်ရှောက်မှုလိုမျိုးအကျဉ်းသားဘဝကပြန်လည်လွတ်မြောက်လာပြီးတဲ့နောက်ဘဝပြန်လည်ထူထောင်ရေးကိစ္စရပ်တွေအစုံအကျဉ်းထောင်စနစ်နဲ့ပတ်သက်တဲ့ကဏ္ဍတွေအလုံးကိုပြောင်းပြမရမယ်လို့ AAPPB နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းတွဲဖက်အတွင်းရေးမှူးကိုဗိုလ်ကြီးကပြောပါတယ်။အကျဉ်းထောင်တွေနိုင်ငံတကာအဆင့်မီပြုပြင်ပြောင်းလဲမှုဖြစ်အောင်ဘာတွေလှုပ်ဆောင်ဖို့လိုအပ်ပါသလဲ။ဘလို့အချက်တွေတိထားတင်တယ်လဲဆိုတာကို VOE Studio မှာကိုဗိုလ်ကြီးကိုဖိတ်ခေါ်ပြီးမတ်အင်ဂျင်နီယာကမေးမြန်းတင်ပြထားပါတယ်ရှင
်။အဲ့တော့ကိုဗိုလ်ကြီးကမြန်မာနိုင်ငံမှာပေါ့နော်နိုင်ငံရေးအကျဉ်းသားများကိုယ်ကြီးဆောက်ရှောက်ရေးအသင်း APP ရဲ့ဟိုတွက်ဘက်တွင်မူနောက်ပြီးကိုယ်တိုင်ကလည်းဒီထောင်ထဲမှာအကျဉ်းထောင်ထဲမှာ9နှစ်ကျော်ပေါ့လေဒီနိုင်ငံရေးအကျဉ်းသားတအုပ်အနေနဲ့ထောင်ထောင်နှစ်ကြိမ်ကြာခံပြီးနေခဲ့ရတယ်ဆိုတော့အခုဒီမြန်မာနိုင်ငံကအကျဉ်းထောင်တွေပြုရင်ပြောင်းလဲရေးကိစ္စကိုဒီကိုဘိုဂျီတို့ရဲ့ APP ဖွဲ့ရနေအခုဆိုတွန်းတွန်းတိုက်တိုက်ကိုတကယ်ကိုဖိအားပေးဟိုဆောင်ရွက်နေတယ်ပေါ့နော်မြန်မာနိုင်ငံမှာအဲ့တော့မြန်မာနိုင်ငံကအကျဉ်းထောင်တွေကဘာကြောင့်ပြုပြင်ပြောင်းလဲဖို့လိုအပ်နေတယ်လို့မြင်တာလဲရှင်
အချင်းထောင်တွေမှာရှိနေတဲ့ပြစ်မှုအမျိုးအစားတွေအကုန်လုံးကိုကြည့်လိုက်ရင်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့နိုင်ငံရေးပြဿနာတွေစီးပွားရေးပြဿနာတွေလူမှုရေးပြဿနာတွေအဲ့ဒီပြဿနာတွေရဲ့အချင်းချုပ်ကိုတွားပြီးတော့ထောင်ထဲမှာတွေ့နေရတာရှိပါတယ်။တကယ်တမ်းဆိုလို့ရှိရင်အချင်းထောင်ကိုအင်္ဂလိပ်အစိုးရကတည်ဆောက်ခဲ့တာ။တည်ဆောက်ခဲ့ရတဲ့အဓိကရည်ရွယ်ချက်ကနှစ်ခုရှိပါတယ်။ဒီလူအဖွဲ့အစည်းကိုကာကွယ်ဖို့ဆိုတဲ့ရည်ရွယ်ချက်တစ်ခုရှိတယ်။နောက်တစ်ခုကနိုင်ငံရေးရသူတို့ကိုလှုပ်ရှားနေတဲ့တွန်းလှန်နေတဲ့သူတွေကိုဆက်ပြီးတော့နိုင်ငံရေးရမလုပ်ရဲအောင်လို့ဒီလူတွေကိုဖမ်းတယ်ဖမ်းပြီးတဲ့အခါကျတော့အကျဉ်းထောင်တွေထည့်တယ်ဆိုတော့အဲ့ဒီစနစ်ကိုအခုချိန်ထိခေတ်ဆက်ဆက်စစ်အစိုးရအဆက်ဆက်ရဲ့အခုအစိုးရရဲ့ကဒီဟာကိုဆက်ပြီးတော့ကျင့်သုံးနေတော့ဖြစ်တယ်အဲ့လိုဖြစ်တဲ့အတွက်မြန်မာနိုင်ငံမှာအကျဉ်းထောင်စနစ်ကိုပြုပြင်ပြောင်းလဲဖို့လိုတယ်တကယ်တမ်းဒီမိုကရေစီအသွင်ကူးပေါင်းစနစ်ကိုသွားရဲဆိုလို့ရှိရင်အကျဉ်းထောင်စနစ်ကိုပြုပြင်မပြုပြင်မပြောင်းလဲပဲတဲ့ဒီမိုကရေစီကိုသွားလို့မရဘူးအဲ့လိုပဲအကျဉ်းထောင်တစ်ခုတည်းကိုကွက်ပြီးတော့ပြုပြင်ပြောင်းလဲလို့လည်းမရဘူးပီနယ်ရီဖောင်းလို့ခေါ်တဲ့ပြစ်မှုဆိုင်ရာစနစ်ကြီးတစ်ခုလုံးကိုကျွန်တော်တို့ပြုပြင်ပြောင်းလဲရတယ်။ Penal Reform ဆိုတဲ့အခါမှာနံပါတ်1ကကျွန်တော်တို့ရဲကိုလည်းပြုပြင်ပြောင်းလဲဖို့လိုတယ်။အခုကရဲကလည်းစစ်တပ်ရဲ့လွှမ်းမိုးမှုအောက်မှာအပြည့်အဝရှိနေတယ်။အဲ့လိုပဲတရားရေးစနစ်တရားရေးစနစ်ကလည်းတကယ်ကိုလွတ်လပ်တဲ့မျှတတဲ့တရားစီရင်ရေးစနစ်ဖြစ်အောင်ကြိုးစားရမယ်။ပြီးတဲ့အခါကျတရားသူကြီးတွေရဲ့စင်ကြင်တုံတရားကလည်းတိတိမြင်မောဖို့လိုတာမျိုးတွေရှိတယ်။အဲ့လိုပဲဒီ Legislative Reform လို့ခေါ်တဲ့ဒီဥပဒေကိုပြုပြင်ပြောင်းလဲရေးဆိုတော့ဒီဥပဒေတွေကိုပြုပြင်ပြောင်းလဲရေးလုပ်အောင်ပဲ။ဘာဖြစ်လို့လဲဆိုတော့အချင်းထောင်ဆိုတော့ကိုယ်တော်တစ်လုံးနဲ့တူတယ်။ဒီရဲကနေပြီးတော့တနေရရှိတဲ့သူတွေကိုဖမ်းတယ်။ဖမ်းပြီးတဲ့အခါကျတော့ဒီတပ်ဆိုင်ရာပုံမှန်တွေနဲ့သူတို့ကိုတရားဆိုတယ်။တရားဆိုပြီးတော့တရားရုံးကနေပြီးတော့ပြစ်ဒဏ်ဆိုပြီးချတယ်။ချတယ်ဆိုတဲ့အခါကျတော့ဒီမှာမျှတမှုမရှိခဲ့လို့ရှိရင်ဒီအချင်းထောင်ထဲမှာတောင်ကျနေတဲ့အချင်းသားတွေကသူတို့ကိုသူတို့မျှတတဲ့တရားစီရင်မှုကြောင့်သူတို့ဒီထောင်ထဲကိုရောက်နေပါတယ်လို့မခံစားရဘူး။နောက်တစ်ခုကအချင်းထောင်ကိုထားတဲ့ရည်ရွယ်ချက်ကဒီလူတွေရာသီဥတုမှုကျူးလွန်နေဆိုလို့ရှိရင်လေကျူးလွန်နေတဲ့သူတွေက ထောင်းနဲ့ပြန်ထွက်လို့ရှိရင်ရာသွေးမှုမကျိုးလို့အောင်ပြန်လဲပြုစုပြုထောင်းပြီးတော့ပြန်လုပ်ပေးရအောင်အဲ့လိုမျိုးအချင်းတော်ရဲ့အချင်းတော်တိဆောက်ရဲ့ရည်ရွယ်ချက်ကိုပေါ့မြောက်မှာဖြစ်တယ
်ဟိုဘလို့ပြုပြင်ပြောင်းလဲမလဲဆိုတဲ့အပိုင်းလေးအခုတော့မေးချင်တာပေါ့နော်ဒါပေမဲ့အခုလောလောဆယ်ဒီမြန်မာနိုင်ငံရဲ့လက်ရှိဒီအချင်းတော်ရဲ့အခြေအနေကဘလို့ရှိလဲရှင
်အချင်းတော်ရဲ့အခြေအနေတွေရေဘူးရအားဖြင့်တော့တိုးတက်တရားတော်ရှိပါတယ်ဒါပေမဲ့အချင်းတော်နဲ့အချင်းသားအရေးအတွက်ကမပြတ်မတားဖြစ်နေတယ်အဲ့လိုမပြတ်မတားဖြစ်တဲ့အတွက်အကျဉ်းသားတွေကသူတို့ရဲ့ရပိုင်ခွင့်တွေမရတော့ဘူးအကျဉ်းသားအခွင့်အရေးတွေဆုံးချုံသွားတာရှိတယ်အဲ့ဒီအပြင်အကျဉ်းသားတွေကညာဘက်ကျလို့ရှိရင်အိတ်တဲ့အခါမှာဒီလိုတစောင်းအိတ်နေရတဲ့အနေအထားမျိုးတွေရှိတယ်ကူးဆက်ယောဂပိုးတွေခံစားရတဲ့အားမျိုးတွေရှိတယ်အကျဉ်းသားတွေကနေတူဘွားဖြစ်တဲ့အခါကျတော့အိတ်ရေးမဘွားလို့ရှိရင်တကယ်ဟိုနှိမ့်နှိမ့်ချက်ချက်အိတ်ပေါ်တာမျိုးမရှိလို့ရှိရင်လူတွေရဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေပါအများကြီးတက်တယ်အဲ့ဒါတစ်ခုနောက်တစ်ခုကဒီလုံလောက်တဲ့ကျန်းမာရေးဆုံးချုံမှုပေါ့ထောင်တွေထဲမှာတချို့ထောင်တွေမှာဆရာဝန်မရှိဘူးမြန်မာနိုင်ငံမှာထောင်ပေါင်း46ထောင်နဲ့ရဲဘက်စခန်းပေါင်း48ခုရှိတယ်။ဆရာဝန်အပြည့်အဝမရှိဘူးလုံလောက်တဲ့ဆေးဝါးမရှိဘူးအကျဉ်းသားတွေကအချိန်မီကုသရတဲ့အနေအထားတွေမရှိဘူးတချို့ရဲဘက်စခန်းတွေမှာဆိုရင်ဒီလူတွေရဲ့နှုံကကျွန်တော်တို့ဟိုတော်တော်လေးများနေတယ်ဆိုတော့မျိုးတွေကိုကျွန်တော်တို့ဟိုမှတ်သားရတာရှိတယ်လေးလာတွေ့ရှိတာရှိတယ်တချို့ကျတော့ထောင်ကြတာကဟိုမတော်တဆကိစ္စတွေနဲ့ထောင်ကြတယ်ဥပမာကားအက်ဆီဒန့်ဖြစ်တဲ့ကိစ္စလိုမျိုးထောင်ကြတာ6လလောက်9လလောက်တစ်နှစ်လောက်ဒါပေမဲ့ရေဘစ်ကံကိုထုတ်တယ်ထုတ်တဲ့အခါကျတော့ရေဘစ်ကံမှာတည်ဆုံးသွားတဲ့သူတွေလည်းရှိတယ်။အခုတော့နည်းနည်းကံကောင်းသွားတာအရင်တုန်းကဆိုလို့ရှိရင်ရှေ့တန်းကိုပေါ်တာဖြစ်နေအကျဉ်းသားတွေကိုထုတ်တာရှိတယ်။ဒါတော့2012ကစပြီးတော့အခုတော့ထပ်ပြီးတော့ထုတ်တာမျိုးတော့မရှိတော့ဘူး။ဒါပေမဲ့တခြားရေဘစ်ကံ48ခုကိုထုတ်နေတာရှိတယ်။ထုတ်နေတဲ့အထက်မှာရိုးရိုးအကျဉ်းသားတွေမျိုးမဟုတ်ဘဲနဲ့အကျဉ်းသူတွေကိုထုတ်တာမျိုးတွေရှိတယ်။ဒါကြောင့်မို့အကျဉ်းသူတွေကအဲ့မှာကုသယောဂပိုးတွေအလုပ်ပင်ပန်းနဲ့တန်းနေအဲ့ဒီကြောင့်ဟိုကျမ်းမကြီးကစူးစူးဝါးဝါထိခိုက်တဲ့အကျဉ်းသူတွေလည်းရှိနေတာမျိုးတွေရှိပါတယ်။
ဒီအချင်းတောင်တွေကိုအခုပြုပြင်ပြောင်းလဲလုပ်တဲ့နေရာမှာရောဟိုဘလို့စပြီးတော့အထီးရောက်ဆုံးနဲ့ပြုပြင်ပြောင်းလဲလို့လုပ်နိုင်မလဲရှင
်မြန်မာနိုင်ငံမှာရှိနေတဲ့အချင်းသားတွေတဲ့ပေါ့အချင်းသား90ရာခိုင်နှုန်းကျော်ကမိုးရေဆေးဝါးနဲ့ပတ်သက်တဲ့အချင်းသားတွေဖြစ်တယ်ဒီတချို့နိုင်ငံတော်တော်များများမှာမိုးရေဆေးဝါးနဲ့ပတ်သက်တဲ့သူတွေကိုအထူးသဖြင့်သုံးဆွဲပေါ့ထုတ်လုပ်တဲ့သူတွေနဲ့တကယ်ဟိုဖြန့်ဖြူးတဲ့သူတွေကတော့ကျွန်တော်ပုံစံတစ်မျိုးနဲ့ကန်တွေ့ရမှာဖြစ်တယ်သုံးဆွဲတဲ့သူတွေကိုတော့မိုးရေဆေးဝါးရဲ့ဈာကောင်အဖြစ်နဲ့ယူဆတယ်ယူဆပြီးတဲ့အခါကျတော့အချင်းတော်တွေကိုမထည့်ပဲတဲ့သူကမိုးရစေးဖြတ်စကန်းနေတခြားပြန်လည်ပြုစုပြုထောင်ရေးလို့ပုံစံမျိုးတွေနဲ့ကင်တူတာမျိုးတွေရှိတယ်။ကျွန်တော်နိုင်ငံမှာကမိုးရစေးဝါဆိုရင်သူကရာဇဝဲမှုလို့သတ်မှတ်ထားတာရှိတယ်။နောက်တစ်ခုကမြန်မာနိုင်ငံမှာတရားရေးဝန်ကြီးဌာနဆိုတော့အရင်တုန်းကရှိခဲ့မှုတယ်။အခုမရှိဘူး။ဆိုတော့အခါကျတော့တရားရေးဝန်ကြီးဌာနကိုပြန်လည်ပြီးတော့ဖွဲ့စည်းဖို့လိုအပ်တယ်။ဆိုတော့အဲ့လိုတရားရေးဝန်ကြီးဌာနကိုပြန်ပြီးတော့ဖွဲ့စည်းတဲ့အခါကျတော့မှတရားရေးဝန်ကြီးဌာနကဥပမာတရားရေးကိုလည်းကျွန်တော်သူတို့ကစောင့်ကြည့်မယ်။အဲ့လိုပဲဒီအကျဉ်းသားတွေကိုစီမံခန့်ခွဲတဲ့ကိစ္စထောင်ကိုစီမံခန့်ခွဲတဲ့ကိစ္စကိုတရားရေးဝန်ကြီးဌာနကလုပ်မယ်။နိုင်ငံတော်တော်များများမှာပြစ်ဒဏ်ချမှတ်တဲ့အခါမှာအလုံချမ်းတဲ့ထောင်တန်းဆိုတော့ချမှတ်လို့မရှိဘူး။ထောင်တန်းဆိုတော့ပဲချမှတ်လို့ရှိတယ်။ထောင်ထဲမှာကျတော့ဒီအကျဉ်းသားတွေကိုအလုတ်ခိုင်းတာတွေမရှိတယ်။အဲ့ဒီအလုတ်ခိုင်းတာကသူ့ရဲ့ပြန်လည်ပြုစုပြုထောင်ဖို့အတွက်ရည်ရွယ်တဲ့ဖြစ်စေတဲ့အလုတ်တွေကိုပဲခိုင်းနေရှိတယ်။ဒါကနိုင်ငံတကာဥပဒေတွေပေါ်လဲဒီတိုင်းပြတ်ထန်တာ။တချို့ဒီထောင်တွေမှာဒီအလုပ်လုပ်လို့အရင်ပတ်စံရတာမျိုးတွေလည်းရှိတယ်။အဲ့ဒီပတ်စံကိုစုတာ။စုတာပြီးတဲ့အခါကျတော့သူထောင်ထဲမှာလည်းသူလိုချင်တာကိုသုံးလို့ရတယ်။အဲ့လိုပဲထောင်ထွက်တော်တဲ့အခါကျတော့လည်းငွေစုမိပြီးတော့ပြန်ပြီးတော့သူ့ဘဝကိုဟိုယုံကြည်မှုရှိခြင်းနဲ့ပြန်ပြီးဖျက်သန်းနိုင်တာမျိုးတွေရှိတယ်။ဒီလိုမျိုးလုပ်တယ်ဆိုလို့ရှိရင်တော့ပြန်ပြီးတော့ဒီလူတစ်ယောက်ကထောင်ပြန်ချနိုင်မဲ့အခွင့်အလမ်းကအရန်နေတော်တယ်မျိုးရှိတယ်။နောက်မြန်မာနိုင်ငံမှာထောင်ကနေလုပ်ပြီးရင်အကျဉ်းသားတွေကိုစောင့်ရှောက်ပေးတဲ့စနစ်မရှိဘူး။နိုင်ငံတော်တော်များများမှာတော့ဒီစနစ်ကိုကျင့်သုံးနေတာမျိုးရှိတယ်။ After release program ပေါ့။ထောင်ထဲလုပ်ပြီးရင်တို့တော့မလုပ်ပြီးမလဲ။ထောင်ထဲမှာလည်းပြုစုပြုထောင်နေ။ထောင်ထဲထွက်ပြီးတဲ့အခါကျတော့လေတို့ကိုအလုပ်ကံရရှိရေးတွေကဆက်ဒီအစိုးရကနေပြီးတော့ကူညီဆောင်ရွက်ပေးတာမျိုးရှိတယ်။နေစရာမရှိရင်တော့မှဒီတို့နေဖို့အတွက်ယာယီပေါ့။အဲ့လိုနေရာလေးတွေပေါ့ဖန်တီးပေးတာမျိုးရှိတယ
်။ဆက်ဆော့ကိုဘူကြီးပြောထားတဲ့ဥပဒေတွေပြုပြင်ပြောင်းလဲဖို့လိုတယ်ဆိုတဲ့အခါမှာလက်ရှိဒီကိုလိုနီခေတ်ကဥပဒေတွေကိုပြုပြင်ပြောင်းလဲနိုင်ခြင်းတော့မရှိသေးဘူးလေ။ဒီတလောကပဲဒီလွတ်တော်ထဲမှာအဲ့ဒီတည်တဲ့ဒုဝင်ကြီးကနေပြီးတော့အချင်းတော်တွေထဲမှာအချင်းသားတွေများလာတဲ့ကိစ္စပေါ့နော်။အဲ့ဒီမှာသူကဒီအချင်းတော်တွေပို့ပြီးတော့တိုးချဲ့တိဆောက်မယ်ဆိုပြီးတော့သူကအဲ့လိုနီလန်းကိုသူအစုပြုတင်သွင်းသွားတာဆွေးနွေးသွားတာလည်းရှိတယ်။ဆိုတော့အခုလက်ရှိဒီအချင်းတော်ပြုပြင်ပြောင်းလဲရေးနောက်ပြီးတော့အခုလိုအချင်းတော်တွေတိုးဆောက်မယ်ဆိုတဲ့နီလန်းကရောတကယ်ပဲအတင့်တော်သလား။နောက်ပြီးတော့လက်ရှိလွှတ်တော်ထဲမှာအချင်းတော်တွေပြုပြင်ပြောင်းလဲရေးအခြေအနေဘယ်လောက်ထိထိတိရောက်ဆောင်ရွက်နိုင်မယ်လို့မြင်လဲရှင်။
အတိအကျတော့ဒီအချင်းထောင်တွေတိုးချဲ့ပြီးဆောက်တာကတော့အပြေမဟုတ်ဘူးတကယ်တမ်းဖြေရှင်းရမှာကကျွန်တော်ပြောတဲ့အချင်းထောင်ဆိုတဲ့ဟာကိုပြည်ထရေးလက်အောက်မှာထားမယ်ဆိုတာလည်းဆက်လို့ရှိရင်တကယ်နိုင်ငံရေးအမိကိုခင်းတဲ့တရားရေးဝန်ကြီးဌာနလို့လက်အောက်မှာထားတာကပိုကောင်းတယ် ဒီတဲ့ဝန်ကြီးဌာနချုပ်ကန်တဲ့အခါကျတော့များသောအားဖြင့်စစ်ဘက်ရောင်းမမှုတွေအများများတယ်။အရာရှိတွေတော်တော်များများကလည်းစစ်ဘက်ကတွေဖြစ်နေရှိတယ်။ဆိုတော့ဒီလူတွေရဲ့စဉ်းစားပုံကစစ်တပ်လိုစဉ်းစားတာမျိုးတွေအများတယ်။များတဲ့ဆိုတဲ့အခါကျတော့စီမံခန့်ခွဲမှုတွေမှာလည်းဥပမာအကျဉ်းသားအားလုံးကဒန်းတူပဲဆိုပြီးဆိုရှယ်လစ်အတွေးခေါ်ကလည်းခုချိန်လေးရှိနေတယ်။တကယ်တမ်းကျတော့အကျဉ်းသားအားလုံးကဒန်းတူလို့သတ်မှတ်လို့မရဘူး။ကျွန်တော်တို့အကျဉ်းသားတွေကိုအမျိုးအစားတွေခေါ်ရ။တကယ်ပြစ်မှုကြီးကိုကျူးလွန်နေသူတွေကတသက်ဒါဟုတ်သူတီးကြကျွန်တော်တို့ကန်တွဲရမှာဒါကတေချာချာဟိုလုံညူရေးရရောသူတို့ကိုပြန်လဲပြုစုပြုထောင်ဖို့ရရောအရန်ကိုလိုအပ်နေတဲ့သူပဲအဲ့လိုပဲအခုမှထောင်ကိုရောက်ဖူးတဲ့သူမတော်တဆမှုတွေနဲ့ထောင်ကိုရောက်တဲ့သူဒီလူတွေကိုကျွန်တော်ထောင်ထဲမှာအတူတူသွားထားလို့မရဘူးဆိုတော့အဲ့လိုမျိုးအတူတူအခုသွားပြီးတော့အချင်းသားတွေအကုန်လုံးပဲဒန်းလူပဲအတူတူထားရမယ်ဆိုတော့တွေးခေါ်ကြောက်ဘာတွေဖြစ်သွားလဲဆိုတော့အချင်းထောင်ကဟိုမာဖီးယားဂိုင်းပေါ့လူသိုးတွေဒီလူသစ်စုဆောင်တဲ့နေရာမျိုးတွေဖြစ်သွားတယ်။သခိုးလေးကသခိုးကြီးဖြစ်သွားတယ်။အဲ့လိုပဲလူအဖွဲ့စည်းတွေနောက်ထပ်ဆိုးရင်တွေကောင်းတာကကျမ်းပါရင်။ထောင်ထဲမှာဖြစ်နေတဲ့ကူးစက်ရောဂါတွေကဒီလူတွေကထောင်ထဲမှာအမြဲတမ်းနေနေတယ်မဟုတ်ပြန်လွတ်သွားတယ်။ကျန်းကျန်းမှမှနဲ့ပြန်လွတ်တော့မဟုတ်ပဲနဲ့ရောဂါတွေနဲ့ပြန်လွတ်သွားတဲ့အခါကျတော့သူတို့ရဲ့ဒီအနည်းဆုံးသူတို့ရဲ့မိသားစုအဲ့လိုပဲအဲ့ရနေပြီးလူအဖွဲ့စည်းတွေမှာဒီကူးစက်ရောဂါတွေပြန့်ပွားနိုင်တဲ့အနေအထားတွေလည်းရှိပါတယ်။အဲ့လိုပဲနောက်တစ်ခုကသူတို့တွေကထောင်ထဲမှာတည်ကြပြုစုပြုထောင်တာမဟုတ်ပဲနဲ့သူတို့ကိုပြန်လွတ်ပေးလိုက်တဲ့အခါကျတော့ထောင်ရောက်တော့ပြီးတဲ့အခါမှာရာဇဝတ်မှုတွေထပ်ပြီးကျူးလွန်လာမျိုးတွေရှိတယ်။ဆိုတော့ဒါကြောင့်မလို့ဒါကိုကင်တွယ်တဲ့အခါမှာဖြည်းဖြည်းရဲ့ကင်တွယ်နေတဲ့ဟာကလုံလောက်မှုမရှိဘူး။ဒါကကျွန်တော်တို့ခေတ်ဆက်ဆက်ရာဇဝတ်မှုတွေတိုးပွားနေတာထောင်ရောက်နေထွက်ပြီးရာဇဝတ်မှုကျူးလွန်နေတာတွေကပုံပြီးတက်တည်ပြနေတယ်။ဒါကြောင့်မလို့အချင်းထောင်ကိုအရက်ဖက်အုပ်ချုပ်ရေးအောက်ကိုရွှေ့ရမယ်။အဲ့ဒါကတရားရုံးဝန်ကြီးဌာနဖွဲ့ပြီးအိုက်တဲဟုတ်တာ။အဲ့တော့မှစီမံခန့်ခွဲမှုတွေကတရားချဲချဲဆက်နေကြစီမံခန့်ခွဲနိုင်မှာအနေထားမျိုးတွေရှိတယ်။
အဲ့တော့အခုလွတ်တော်ထဲမှာဒီလွတ်တော်အမှတ်တွေပေါ့နော်သူတို့ဆောင်ရွက်နေတဲ့အနေထားကိုပြုပြင်ပြောင်းလဲအချင်းတော်ပြုပြင်ပြောင်းလဲဘလို့အခြေအနေရှိရလို့မြင်နေရှင
်အဲ့ဒါကအချင်းတော်စနစ်ပြုပြင်ပြောင်းလဲရေးအတွက်ကော်မတီတရဲ့အစိုးရအနေနဲ့ဖွဲ့တယ်အဲ့ဒီကော်မတီထဲမှာအစိုးရဘက်ကလည်းပါမယ်ပြည်ထောင်ဘက်ကလည်းပါမယ်အချင်းဦးစီးဘက်ကလည်းပါမယ်လွှတ်တော်အမတ်တွေလည်းပါမယ်နောက်အရက်ဖက်အဖွဲ့စည်းတွေနောက်ကျွမ်းကျင်ပညာရှင်တွေပါမယ်ဒီအဖွဲ့အဖွဲ့ပြီးတော့စနစ်တကျနဲ့တရားလုတ်ကင်မယ်ဆိုလို့ရှိရင်တော့တကယ်ကိုပြဿနာတွေကိုဖြေရှင်းနိုင်တဲ့ပြုပြင်ပြောင်းလဲမှုမျိုးတွေပြဿနာတွေကိုဖြေရှင်းနိုင်တဲ့ဥပဒေမျိုးတွေဖြစ်လာလိမ့်မယ်အခုအချိန်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေကလည်းဥပဒေကိုပြုပြင်ပြောင်းလဲတဲ့အခါမှာအကန့်အသတ်တွေအများကြီးဖြစ်နေတာမျိုးလေးရှိတယ်။တော့အစိုးရအနေနဲ့ဒီနိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းလက်မှတ်ထိုးဖို့လိုတယ်။အထူးသဖြင့်ဒီ Convention Against Torture ပေါ့နှိပ်စက်ညှဉ်းပန်းမှုကိုဆန့်ကျင်တဲ့ဥပဒေမျိုးကိုကုလသမဂ္ဂကလက်မှတ်ထိုးတယ်။အဲ့လိုလက်မှတ်ထိုးပြီးလို့ရှိရင်ဥပဒေတွေကိုလည်းဒီဟာတွေနဲ့အညီပြုပြင်ပြောင်းလဲဖို့လိုတယ်။ပြည်ရင်းနည်းပညာလည်းကျွန်တော်တို့နိုင်ငံတကာနဲ့ယူလို့ရတယ်။နောက်မြန်မာနိုင်ငံကဆင်းရဲတဲ့နိုင်ငံဖြစ်ပါတယ်။ငွေကြေးလည်းအများကြီး30နိုင်တဲ့ကိစ္စလို့မျိုးမဟုတ်ဘူး။သူပြင်ပြောင်းလဲမှုဆိုတော့ငွေကြေးလိုရတယ်။
အဲ့တော့အခုဆိုရင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုရပါတော့။နောက်ပြီးတော့အဲ့ဒီဆိုရမှာလည်းတကယ်တမ်းဒီပြည်နယ်ရဲ့ဖြစ်ဖြစ်တိုင်းဝန်ကြီးချုပ်တွေပဲဖြစ်ဖြစ်ပေါ့နော်။အများသောအားဖြင့်ဆိုလို့ရှိရင်တော့သူတို့ကိုယ်တိုင်နှစ်ပေါင်းများစွာထောင်ထဲမှာနေခဲ့ရတဲ့သူတွေအချင်းထောင်ထဲမှာနေခဲ့ရတဲ့သူတွေဖြစ်တဲ့ခါကျတော့စစောကကိုဘူကြီးထောက်ပြသလိုဒီအချင်းထောင်ပြင်ပြောင်းလဲရေးမှာအစိုးရဦးဆောင်တဲ့ community ရဲ့ပေါ့နော်။အားလုံးပူးပေါင်းပါဝင်တဲ့ community ရဲ့လူဖွဲ့စည်းရေးဆိုတာတတိယဆောင်ရွက်ဖို့ဆိုတဲ့အနေထားပေါ့နော်။အဲ့တော့ဒေါအောင်ဆန်းစုကြည်တို့အစိုးရအနေနဲ့ဟိုတတိယဆောင်ရွက်နိုင်မယ့်အနေထားရှိမရှိဘယ်လိုမြင်လဲရှင်
။အဲ့တော့ကတော့ကျွန်တော်ဆက်ပြီးတော့ဆွေးနွေးနေရပါပါ။အခုတော့ကျွန်တော်တို့လည်းဆွေးနွေးမှုကနည်းနည်းလေးစိတ်လာတာမျိုးတွေရှိပါတယ်။ဒါကတော့ဟိုကောင်းတဲ့ဘက်ကိုကျွန်တော်တို့သွားတယ်လို့ယူဆရပါတယ်။
သူတို့ဘက်ကစိတ်ဝင်စားတယ်လို့တွေ့ရ
။အခုဒီလွတ်တော်အမတ်တွေဘက်ကတော့စိတ်ဝင်စားတယ်။အစိုးရဘက်ကတော့ဒီပြည်ထောင်ရေးကတော့ကျွန်တော်တို့တွေးဝင်တောင်းနေတာကိုအခုချိန်ကြီးတော့ကျွန်တော်တို့တရားဝင်တွေးဝင်မရသေးတဲ့အနေထားမျိုးတွေရှိတယ်။ဒါပေမဲ့ကျွန်တော်တို့ထုတ်တဲ့ report တွေပေါ့အစီရင်ခံစာတွေအဲ့တော့ဒီအကုန်လုံးကတော့ကျွန်တော်တို့ပြည်ထရေးကိုလည်းပို့တယ်အစိုးရကိုလည်းပို့တယ်လွှတ်တော်အမတ်တွေကိုလည်းပို့ပါတယ်ဒီဟာတွေပုံမှန်တော့သူတို့လေ့လာလိုက်ပြန်လို့ကျွန်တော်တို့ယုံကြည်ပါတယ
်ဟုတ်ကဲ့အခုလို BOE မှာလာပြီးတော့ကျမတို့ဒီအချင်းတော်ပြည်ထောင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ပြပြပေးရစီပါ
မတ်အင်တာနက်စီစဉ်တင်ဆက်ပေးခဲ့တဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ192532နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့တိုက်ရိုက်နားဆင်နိုင်ကြပါရရှင်အခုည10နာရီဆက်ပြီးထုတ်လွှင့်သွားပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဥစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်တခါမြန်မာပြည်ကပေးစာစာရခန္ဓာတွေကိုနားဆင်ကြရမှာပါနောက်ပိုင်းမှာတော့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်ဒီအစီအစဉ်တွေကမှအခုရင်ဆုံးသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
် NRD အစိုးရလက်ထက်ဖွဲ့စည်းခဲ့တဲ့ကော်မရှင်တွေကော်မတီတွေထဲမှာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးဖွဲ့စည်းခဲ့တဲ့ကော်မရှင်ကော်မတီတွေကအများဆုံးဖြစ်ဖွယ်ရှိပါတယ်အခုနောက်ဆုံးနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးပြီးဖွဲ့စည်းလိုက်တဲ့ကော်မတီကတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီပဲဖြစ်ပါတယ်ထူးခြားတာတစ်ခုကတော့အဖွဲ့ဝင်စုစုပေါင်း14ယောက်ပါတဲ့အဲ့ဒီကော်မတီမှာရခိုင်တိုင်းသားတွေကအများစုဖြစ်နေတာပါထိပ်ပန်းကောင်းဆောင်ဖြစ်တဲ့ဥက္ကဋ္ဌဦးအေးသာအောင်ဒုဥက္ကဋ္ဌဒေါက်တာဖေမြင့်ဒုဥက္ကဋ္ဌဦးညီဘူးအားလုံးရခိုင်ပြည်နယ်သားတွေပါရခိုင်ပြည်နယ်အတွင်းမငြိမ်မသက်ဖြစ်စေရန်ဖန်တီးလှုံ့ဆော်မှုများထပ်မံမဖြစ်ပွားစေရေးနှင့်ပြည်နယ်တည်ငြိမ်အေးချမ်းရေးဆောင်ရွက်ရန်အတွက်ဆိုပြီးဖွဲ့စည်းပေးလိုက်တဲ့အဲ့ဒီကော်မတီတာဝန်ကြီးပင်းအောင်ဆောင်ရွက်နိုင်ပါမလားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ခုတစ်ပတ်ရခိုင်ပြည်နယ်ကပဋိပက္ခပြဿနာတွေအကြောင်းဆွေးနွေးတင်ပြသွားပါမယ်
။လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပဋိပက္ခပြဿနာတွေကိုစီးရင်ပြုစုကြည့်ရင်တပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ရဲ့စီးရေးပဋိပက္ခတပ်မတော်နဲ့ဒေသခံရခိုင်တိုင်းသားတွေရဲ့ပဋိပက္ခစစ်ပွဲကြောင့်တဖြည်းဖြည်းရိုယွင်းလာနေတဲ့တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးနိုင်ငံတကာကဖြစ်တင်ဝေဖန်နေကြဆဲဖြစ်တဲ့တန်တဝက်ကျော်လောက်ရှိမဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးသွားရတဲ့ပြဿနာနဲ့ပြန်လည်ခံရမယ့်ကိစ္စ6နှစ်9နှစ်ကြာလာတဲ့အတိုင်းစစ်တွေနဲ့နေရာတချို့မှာရှိတဲ့ဒုက္ခသည်စခန်းတွေကနေနေရက်မပြောင်းနိုင်သေးတဲ့တိမ်ကနန်းနီးပါးရှိတဲ့မွတ်စလင်တွေရဲ့ပြဿနာမိခဲ့ပြပုံဖြစ်နေသေးတဲ့ဘာသာရေးလူမျိုးရေးကိုအခြေခံတဲ့ပြဿနာဖွံ့ဖြိုးတိုးတက်မှုနှိမ့်ချနေစေပြဿနာစသဖြင့်ပြဿနာပေါင်းများစွာတွေ့မြင်ရမှာဖြစ်ပါတယ်ပဋိပက္ခတွေမှာပါဝင်ပတ်သက်နေတဲ့ဗတ်အသီးသီးအုပ်စုအသီးသီးကလည်းတစ်ဖက်နဲ့တစ်ဖက်ပြည်လည်မှုမရှိသုံးပွင့်ဆိုင်မကလေးပွင့်ဆိုင်လောက်တောင်ဖြစ်နေတဲ့ပဋိပက္ခတွေကြောင့်ရှုပ်ထွေးတယ်လို့တောင်ပြောနိုင်ပါတယ်ဒါပေမဲ့အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တော့လက်နက်ကိုင်ပဋိပက္ခပြဿနာအစိုးရကဘင်္ဂလီလို့ခေါ်ပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခံယူထားတဲ့မွတ်စလင်တွေနဲ့ပတ်သက်တဲ့ပြဿနာတိုင်းရင်းသားတန်းတူအခွင့်အရေးမရမှုနဲ့ဖွံ့ဖြိုးမှုနှိမ့်ချခြင်းပြဿနာတွေကိုတွေ့ရမှာဖြစ်ပါတယ်အဲ့ဒီပြဿနာတွေတခါတည်းရန်ပြဿနာတချို့ကထိတ်ကိုရောက်လာတတ်ပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခပြဿနာတွေထဲမှာတက်မတော်နဲ့ရခိုင် AA တက်ဖွဲ့လက်နက်ကိုင်ပဋိပက္ခကထိတ်ရောက်နေတာတွေ့မြင်နိုင်ပါတယ်။တောင်းကျမ်းမှုနှိမ်နင်းရေးလို့နာမည်ပေးပြီးစစ်ပွဲဆင်နွှဲနေတဲ့တက်မတော်နဲ့ရခိုင်တိုင်းရင်းသားအရက်သားတွေရဲ့မယုံကြည်မှုမုန်းတိမှုပဋိပက္ခပြဿနာဟာလည်းတဖြည်းဖြည်းရှည်တန်းရောက်လာတာတွေ့နေရပါတယ်။ဒါကိုကြိုတင်ကာကွယ်တဲ့အနေနဲ့ရခိုင်ပြည်နယ်အတွင်းမငြိမ်မသက်ဖြစ်စေရန်ဖန်တီးလှုံ့ဆော်မှုများထပ်မံမဖြစ်ပွားစေရေးဆိုတဲ့ရည်မှန်းချက်နဲ့ရခိုင်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေအများစုပါဝင်တဲ့ကော်မတီတစ်ခုကိုဖွဲ့စည်းပေးလိုက်ပုံရပါတယ်
။2017သမ္မတဦးသိန်းစင်တက်လာပြီးနောက်ပိုင်းကစရခိုင်ပြည်နယ်မှာအတော့အဝကြီးမားတဲ့ပြည်ပခပြဿနာကြီးနှစ်ကြိမ်ဖြစ်ပွားခဲ့ပြီးပါပြီ။အဲ့ဒါတွေကတော့2012ခုနှစ်ကဖြစ်ပွားခဲ့တဲ့ဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေနဲ့2016-2019မှာဖြစ်ပွားခဲ့တဲ့အာဇာအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုအပြီးနောက်ဆက်တွဲပေါ်ပေါက်လာတဲ့တပ်မတော်ရဲ့နှိမ်နင်းမှုနေအမြောက်များမီးရှို့ခံရမှုတွေနဲ့တန်းတဝက်ကျော်ရှိမဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးမှုပြဿနာကြီးပဲဖြစ်ပါတယ်။အခုဒီချိန်ဆိုရင်ဒါကတော့မွတ်စလင်တွေရဲ့ပြဿနာဟုတ်ဖို့မရပါဘူး။ဒေသခံရခိုင်တိုင်းသားတွေနဲ့လုံခြုံရေးနဲ့အုပ်ချုပ်ရေးဘက်ကရခိုင်မဟုတ်သူတွေရဲ့ပြဿနာဖြစ်နိုင်ပါတယ်။အဲဒီကနေတဆင့်ရခိုင်တိုင်းသားတွေနဲ့ရခိုင်တိုင်းသားမဟုတ်သူတွေကြားအမုန်းတရားတွေကနေတဆင့်ပြိပကကြီးဖြစ်ပွားမလာစေရေးပဲဖြစ်ပါတယ်
ဒီကော်မတီအတွက်ပေးထားတဲ့လုပ်ငန်းတာဝန်တွေကတော့ရခိုင်ပြည်နယ်အေဂျင့်တာယာကြီးအတွက်ကွင်းစင်လေလာတာတွေ့တဲ့သူတွေနဲ့တွေ့တာအစိုးရရဲ့မူဝါဒတွေကိုရှင်းလင်းတာနဲ့အကြံဉာဏ်ရယူတာတွေလုပ်ပြီးအစိုးရကိုပြန်အကြံပေးရမယ်လို့ဆိုပါတယ်နောက်တစ်ခုကတော့ရခိုင်ပြည်နယ်အစိုးရအဖွဲ့လွှတ်တော်နဲ့ပြည်သူတွေကြားလိုအပ်တဲ့စစ်ဆက်ညှိနှိုင်းမှုတွေဆောင်ရွက်ပေးဖို့ဖြစ်ပါတယ်။ဒီတာဝန်ပေးချက်တွေကိုကြည့်ရင်ရခိုင်ပြည်နယ်မှာအစိုးရနဲ့လွှတ်တော်အစိုးရနဲ့ပြည်သူသဘောထားတွေနက်နက်ရှိုင်းရှိုင်းကွဲပြားနေတာကိုသိနိုင်ပါတယ်။ဒါပေမဲ့တကယ်တကယ်ပြန်ဆန်းစစ်ကြည့်ရင်လက်ရှိပဋိပက္ခပြဿနာတွေဟာတက်မတော်နဲ့ရခိုင်အေအေတက်ဖွဲ့တိုက်ပွဲတွေပြင်းထန်လာပြီးမှတိုက်ပွဲနဲ့ဆက်နွယ်တဲ့ပြဿနာတွေပြည်သူတွေကြားပြန့်နှံ့လာပြီးမှပိုရှင်နဲ့ရောက်လာတာမို့ပြဿနာရဲ့အရင်းခံကိုမဖြေရှင်းမဲ့နဲ့တော့တည်ငြိမ်အေးချမ်းမှုကိုရနိုင်မှာမဟုတ်ပါဘူး။လက်ရှိရှေ့တန်းရောက်လာတဲ့ပြဿနာကိုဒီထက်ရှင်းအောင်ပြောရရင်အေအေတက်ဖွဲ့ကိုတောင်းကျမ်းသူဆိုပြီးအပြုတ်တိုက်ဖို့ကြိုးစားနေတဲ့တက်မတော်နဲ့အေအေကိုထောက်ခံတဲ့ရခိုင်တိုင်းရင်းသားတွေရဲ့ပြဿနာပဲဖြစ်ပါတယ်။ရခိုင်တိုင်းရင်းသားတွေဆိုရမှာရခိုင်နိုင်ငံရေးသမားထိတ်တန့်ခေါင်းဆောင်တွေလည်းပါဝင်ကြပါတယ်။လက်ရှိသမရကဖွဲ့စည်းပေးလိုက်တဲ့ကော်မတီဥက္ကဋ္ဌဦးရီတောင်အောင်ပြည်သူ့လွှတ်တော်အမတ်ဦးဦးလှစောအပါအဝင်ရခိုင်နိုင်ငံရေးသမားနဲ့ခေါင်းဆောင်အတော်များများဟာအေအေတက်ဖွဲ့ကိုစန့်ကျင်ကြောင်းထုတ်ဖော်ပြောထားကြသူတွေမဟုတ်ကြပါဘူး2015ဝင်းကျင်ရခိုင်ပြည်နယ်မှာတက်မတော်နဲ့အေအေတိုက်ပွဲတွေစဖြစ်ခဲ့ကအေအေဟာသူ့မိခင်ဌာနေကိုသူပြန်လာတာပဲဆိုပြီးထောက်ခံခဲ့ကြသူတွေများပါတယ်ဒါကြောင့်ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးဆိုရင်ပထမအဆုံးလှုပ်ဖို့လိုတာကစစ်ပွဲကိုရောက်တဲ့နေရာကနေရပ်ဖို့လိုပါတယ်။တိုက်ပွဲတွေရပ်ပြီးရဲ့နောက်နိုင်ငံရေးအရာတွေ့ဆုံဆွေးနွေးကြဖို့လိုပါတယ်။နောက်ထပ်လိုတာကအရင်ဆင်အာနာရှင်ခေတ်ကတည်းကဖိနှိပ်ရေးရန်တရားအဖြစ်ဖွဲ့ထားတဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုရခိုင်တိုင်းရင်းသားတွေနဲ့ချစ်ကြည်ရင်းနှီးမှုရှိတဲ့ပြည်သူလူထုကိုအလုပ်ကျွေးပြုမဲ့အဖွဲ့အစည်းဖြစ်အသွင်ပြောင်းလဲဖို့ပါ။လက်ရှိထွေထွေအုပ်ချုပ်ရေးဦးစီးဌာနဟာရွေးကောက်ခံအစိုးရအောက်တည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဌာနလက်အောက်ရောက်လာပြီးမှအပြောင်းလဲလုပ်လို့ရနိုင်ပါတယ်။ဒီအခြေခံတွေအောက်မှာမှအစိုးရနဲ့လွှတ်တော်အစိုးရနဲ့ရခိုင်တိုင်းရင်းသားတွေကြားဆက်ဆက်ညှိနှိုင်းမှုလုပ်ပေးဖို့အဆင်ပြေပါလိမ့်မယ်
။ဒါပေမဲ့ရခိုင်ပြည်နယ်မှာအစိုးရတပ်မတော်နဲ့ရခိုင်တိုင်းရင်းသားတွေကြီးပဲပြည်လည်နေလို့လည်းမပြီးသေးပါဘူး။ရခိုင်ပြည်နယ်မှာနေထိုင်တဲ့တသန်းကျော်မဲ့မွတ်စလင်တွေအရေးကောင်းကောင်းမွန်မွန်ကင်တွယ်ဖြည့်ရှင်းပေးဖို့လည်းလိုပါဦးမယ်အခုဖွဲ့စည်းပေးလိုက်တဲ့ကော်မတီကိုတော့အဲ့ဒီတာဝန်ပေးလိုက်ပုံမရပါဘူးဒါပေမဲ့လည်းအစိုးရကိုအကြံပေးလို့ရနိုင်ပါသေးတယ်တကယ်တော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအဲ့ဒီမှာနေထိုင်ကြတဲ့ရခိုင်မဟုတ်သူတွေနဲ့မွတ်စလင်တွေသာဟဇာတရှိရှိနေနိုင်ရေးဟာကော်မတီတွေဖွဲ့ပေးုံနဲ့ပြည်လည်သွားမှာမဟုတ်ပဲတကယ်ပြည်ထနာဇင်းမြစ်ကိုရှာဖွေဖြေရှင်းမှရနိုင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
စစ်သူအောင်မြင်ရဲ့ပြည်တွင်သတင်းတုတ်တက်ချက်ကိုနားဆင်ကြရတာပါရှင်။သောတာရှင်များရှင်။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလန်ဘွားမြို့နယ်အတွင်းအေအေရခိုင်လက်နက်ကိုင်အဖွဲ့နဲ့မြမအစိုးရတပ်တို့ကြားဖြစ်နေတဲ့တိုက်ပွဲတွေဟာမြောက်ဦးမြို့နယ်တွေအထိကျယ်ပြန့်လာနေပါပြီ။ဒေသခံမွတ်စလင်တွေနဲ့ရခိုင်လူမျိုးတွေဖြစ်ပွားနေတဲ့ပြည်ပခတွေနောက်ပိုင်းအခုထပ်ဖြစ်တဲ့ရခိုင်အေအေအဖွဲ့နဲ့အစိုးရတပ်ကြားစစ်ရေးတင်းမာမှုတွေကြောင့်အရသာထိခိုက်သေဆုံးမှုတွေနဲ့ဒေသတွင်းမတည်ငြိမ်မှုတွေပိုဆိုးတဲ့ဆိုးလာနေတယ်လို့ပြောရမှာပါ။ပြည်ပခတွေနဲ့ရှုပ်ထွေးပွေလီနေတဲ့ရခိုင်နိုင်ငံရေးကိုဘလို့ဖြည့်ရှင်းနိုင်မလဲဘသူတွေတာဝန်ရှိသလဲဖြည့်ဖို့အတွက်နီလန်ကောင်းတွေမျှော်လင့်လာနိုင်ပါပြီလားလာမယ့်အင်္ဂါညဒိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါတယ်ရှင်အခုဆက်ပြီးမအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနှာစင်ကြရအောင်ပါရှင်
လာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအတွက်မေတ္တာဒေလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးတော့မှာဖြစ်ပါတယ်နော်။အခုတလောသောရရှင်တွေ VOE Facebook Messenger ကိုတုံးပြီးတော့အစာရေးလာတာတော်တော်များများလက်ခံရရှိပါတယ်နော်။အေယာဝီတိုင်းကသောရရှင်ဖြစ်ပါတယ်ဆိုတော့ဇော်ထက်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE သတင်းဟုတ်သတင်းထုတွေထုတ်လွှင့်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဝင်းမိုးအောင်ဆိုတဲ့သောရရှင်ကလည်းသူကတော့အင်္ဂလိပ်လိုရေးလာတာပါ International News နိုင်ငံတကာသတင်းတွေနားဆင်ရတာအထူးစိတ်ဝင်စားပါတယ်တဲ့ Now, bro, view you got things happy in the American Indian Tonomia, English are things are gole, a true tight net the pile, or jilavare. Jesu demare, okay, tomorrow gale. A colo nas and apiria torache. Go win more ango to Jesu demare, no? Go win I tendrega, torache, go win I arrow. Tuga di milare, a yilare sava. Tama a town tice and no asa go tap you at the cow, bjopia, bejemare. Tuga agada rema di jury, piersi bureau. The space debris ready.
อากาศดาเรก็ไม่ได้ใหญ่ผิดตัวได้เกษตรในปัจจุบันเยลาราบาวิวเอกเนี่ยจนเราเลยมีอาบินี่เนี่ยวิวเอปริตัดอุบาที่มันวิวเอทุเรียนในตัวเนี่ยนิบิญญากันนามาน่าเสียนลายราก็อากาศดาเรจูดูดีเจซีบีกว่ามีเบียนโบเปลี่ยนเลยลุ้นเสียนเจ้าลามะเจ้ามาเวจนเราเชื่อกันเป็นญาติยุ่งงะกว่าเยสเวอาฮากว่าเนี่ยวิทวาลีลีปูเนื้อวาลีลีลุ้นเงียบวาเร
ဟုတ်ကဲ့ပါအကြောင်းတိုက်ဆန်တို့ဒီတော်ရရှင်ဆောက်ပြန်ပြီးဖော်ပြလိုက်တာပါဒီတော်ရရှင်ကကိုဝင်နိုင်တန်တွေကတော်ရရှင်မှာဒီတော်ရရှင်တည်ခြင်းတဲ့အကြောင်းအရာကိုတော့ပြီးခဲ့တဲ့သတင်းပတ်တွေတွင်မှာပဲဒေါက်ခင်မျိုးသက်ကရုံးမြင့်တန်ကြားအစီအစဉ်မှာရောရေဒီယိုအစီအစဉ်မှာပါတင်ဆက်ပေးထားပါတယ်ရှင်ကြည့်ရှုနိုင်ပါတယ်ဒီမှာဒီ Facebook Messenger
ဒီလိုကိုအင်တာနက်ပေါ်မှာကွန်ပျူတာမြန်မာစာရိုက်တာအခက်အခဲဖြစ်ရလို့အကူအညီပေးပါဆိုပြီးတော့အကူအညီတောင်းစာရေးလာတဲ့တော်ရရှင်ကတော့ဒေါက်တာစိုင်းတီဟာဖြစ်ပါတယ်သူကပတ်စင်စကလုံးကိုဇော်ဂျီနဲ့ရေးလို့မရပါဘူးဆိုပြီးတော့အခုလိုအကူအညီတောင်းလာပါတယ်ရှင်နေ့စဉ်အီးမေးလ်သတင်းလောအတွက်မှတ်ပုံတွေလက်ခံပေးရကြောင့်ကျေးဇူးတင်ပါတယ်ခင်ဗျာဒီခုလောက်မေးကျင်ပါတယ်ကျေးဇူးပြုပြီးက
ာတမရစတဲ့စကလုံးတွေကိုမရေးနိုင်ပဲဖြစ်နေပါတယ်။အခုမှတော့မြန်မာ tax နဲ့ရေးနေရပါတယ်။ဒါပေမဲ့တစ်ခါတလေဇော်ဂျီနဲ့ရေးဖို့အထူးလိုတာကြောင့်မရေးနိုင်ပဲဖြစ်နေပါလို့မမေ့မျှော်ပဲဘဲကလောက်ကိုဘလို့နှဲ့ရမယ်ဆိုတာသိရင်လမ်းပြပေးဖို့မြစ်တာရက်ခံပါတယ်။ကျွန်တော်မိတ်ဆွေဘာသာပြန်ဆရာတွေကလည်း Microsoft 2016 ပါဇော်ဂျီ1ရှိပတ်စင်ကိုဘလို့လုပ်ရမယ်ဆိုတာကိုမသိလို့ဇော်ဂျီ1 font ပတ်စင်ကိုအပြေရှာပေးဖို့မြစ်တာရက်ခံပါတယ်။ Microsoft 2013 ဇော်ဂျီ1ပတ်စင်ကိုလုပ်တက်ပါတယ်။တိပါကကျေးဇူးပြုပြီးတော့စာပြန်ပေးပါခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဒေါက်တာဆိုင်းတီဟာကိုဖြည့်ချားပေးမယ်ဆိုရင်တော့အတင်းတော်ဆုံးကကျမတို့ရုံမှာကွန်ပျူတာကျွမ်းကျင်တဲ့သူတွေကတယောက်ဖြစ်တဲ့ကိုငင်းချမ်းကိုအခုညီတောင်းရပါတယ်ကိုငင်းချမ်းရဲ့ဒီဒေါက်တာဆိုင်းတီဟာမေးထားတဲ့အကြောင်းအရာလေးကိုကိုငင်းချမ်းသိရင်ဒေါက်တာဆိုင်းတီဟာကိုပြန်ပြီးရှင်းပြပြီးနည်းနည်းကိုညီပေးပါအောင်နော
်ဇော်ဂျီကီးဘုတ်ကိုတုံးပြီးတော့မြန်မာစာရေးတဲ့အခါမှာပါဠိပတ်စင်တွေရေးလို့မရတာအတွက်ဖြည့်ချားလိုက်ပါတယ်ရိုးရိုးပုံမှန်ကီးဘုတ်မှာရှိတဲ့Number 1 နဲ့ tag key ရဲ့အပေါ်က tilt key လို့ခေါ်တဲ့ key လေးကိုအရင်နှိပ်ပြီးတော့ကိုလိုချင်တဲ့ပါဠိပတ်စင်အောက်ကစာလုံးလေးကိုရေးရမှာဖြစ်ပါတယ်။ဥပမာမေးထားတဲ့စာလုံးနေဖြစ်တဲ့ဒုက္ခဆိုရင် tilt key ကိုနှိပ်ပြီးတော့ c ကိုနှိပ်ရပါမယ်။နောက်ထပ်သစ္စာဆိုတဲ့စာလုံးမှာတော့ tilt key ကိုနှိပ်ပြီးတော့ p ကိုနှိပ်ရပါမယ်။နောက်ထပ်သမရဆိုတဲ့စာလုံးမှာတော့ tilt key ကိုနှိပ်ပြီး r ကိုနှိပ်ရမှာဖြစ်ပါတယ်။တချို့ပါဠိပတ်စင်တွေကိုတော့နောက်ထပ်ကီးဘုတ်မှာရှိတဲ့ခလုတ်သုံးခုကိုတွဲပြီးနှိပ်ရပါမယ်။ဥပမာဗုဒ္ဓစာလုံးပေါင်းမှာဓာတ်တွေနဲ့အောက်ကပတ်စင်ဓာတ်ဥချိုက်ကို Shift Control Alter နှိပ်ပြီးတော့မှဓာတ်တွေရဲ့ကီးဖြစ်တဲ့တက်ဆိုင်ရာခလုတ်ကလေးကိုနှိပ်ပေးရမှာဖြစ်ပါတယ်
။ဟုတ်ကဲ့ကိုငင်းညံဖြည့်ပေးတာကျေးဇူးတင်ပါတယ်။အခုကိုငင်းညံဖြည့်ချားပေးသွားတာနဲ့ဒေါက်တာဆိုင်းတီဟာဒီကွန်ပျူတာမြန်မာစာလုံးရိုက်လို့ရမယ်လို့မျှော်လင့်ပါတယ်ရှင်။အဆင်မပြေရင်စာပြန်ရေးပါအောင်လို့ပြောချင်ပါတယ်နော်။လူကျော်ဆိုတဲ့တော်ရရှင်ကတော့ VOE ကိုအားပေးလာခဲ့တာနှစ်ပေါင်းများစွာကြာပါပြီတဲ့
ငငယ်လေးကလေးကအမြဲနားဆင်ခဲ့တာပါ VOE ကိုအင်တာနက်မပေါ်ခင်တုန်းကရေဒီယိုနဲ့နှင်းညမပြတ်နားထောင်ခဲ့ပါတယ်အခုလိုင်းပေါ်မှာတွေ့ဆုံခွင့်ရလို့ဝမ်းသာပါတယ်ဆက်လက်အောင်မြင်ပါစေ
ဟုတ်ကဲ့ပါကျမတို့လည်းအခုလိုမျိုးဒီအင်တာနက်ဒီထွန်းထွန်းကားကားမြန်မာနိုင်ငံမှာဖြစ်လာပြီးတော့ဒီ Facebook ကတစင်တော်ရရှင်နေနဲ့တော်တော်များများထိတွေ့မှုရတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်တော်ရရှင်နေရေးလာတဲ့စာတွေကိုလည်းကျမတို့ဒီ Messenger ကနေပြီးတိုက်ရိုက်ပြန်ချပေးနေပါတယ်တည်ကျင်တဲ့စာရီနောက်ပြီးတော့ဒီမီတာလိုင်းမေးလာတာတို့ဒါမှမဟုတ်လဲအင်တာနက်မှာဒီအစီအစဉ်ဘလို့နားထောင်ရလဲမေးလာတာမျိုးတို့ဒါမျိုးတွေကိုကျမတို့တက်နိုင်တယ်လို့ပြန်ချပေးနေပါတယ်သရရှင်လှထွန်းတကုံမျိုးတက္ကသရရှင်ဦးလှထွန်းမှာသူကလည်းနောက်ဆုံးခင်မိတဲ့နီးဒီ Messenger ကိုရေးပြီးတော့ ကျမတို့ကိုဆက်သွယ်လာတာပါသူအင်တာနက်နားထောင်လို့မရလို့ကံမကောင်းတဲ့နေ့တစ်နေ့ဖြစ်ခဲ့ရပါတယ်တဲ့
ဒီနေ့ကံမကောင်းတဲ့နေ့ဖြစ်သွားပါတယ်ဘာကြောင့်မှမသိခါတိုင်း9နာရီလောက်မှအေးရကထားတော့ VOA အတန်းဖိုင်ဖွင့်ပြီးတော့နားထောင်ရင်မျက်နှာတက်တာပါဒီနေ့6နာရီမထိုးခင်노လို့နားထောင်နေကြအင်တာနက်ကိုဖွင့်တာမရဘူးဖြစ်နေပါတယ်မြမပြည်ကအင်တာနက်မကောင်းလို့နေမှာပါဆိုပြီးတော့ Facebook ကိုပြောင်းပြီးတော့နားထောင်ပါလေပထမဆုံးချိန်ကြားမှုမှာပဲဆိုပြီးတော့စောင့်နေတာပါအဲ့ဒီမှာလည်းမရပြန်ပါဘူးဒါနဲ့ဒေါပွနေတဲ့ပုံကိုတင်ပါတယ်အခုထိ9နာရီခွဲရှိပါပြီမကြားရသေးတော့ဒီကနေ့ကျွန်တော်ကံမကောင်းမှုဖြစ်သွားပါတယ
်ဟုတ်ကဲ့ပါဦးလာထွန်းရင်ကျမတို့ဒီ American ပြည်အောင်စုမှာစောင်းရသည့်အချိန်ကနေပြီးတော့ညရသည့်ရောက်လာပြီဆိုရင် summer time ဆိုတော့အချိန်တနာရီပြောင်းပါတယ်ဥပမာဆိုရင်ကျမတို့9နာရီကနေပြီးတော့နာရီကိုတနာရီလှည့်လိုက်ရတာပါအဲ့ည2နာရီပေါ့လေပြောင်းတဲ့ည2နာရီမှာဆိုရင်ကျမတို့တနာရီနည်းနည်းရော့ပြီးတော့အေးရရပေါ့နော်အဲ့လိုမျိုးအချိန်မျိုးမှာဆိုရင်ကျမတို့ဒီ line နေနည်းလေးကမောက်ကမောက်ဖြစ်တတ်ပါတယ်အခုတော့ line နေပြန်ပြီးတော့အဆင်ပြေသွားပါပြီနားထောင်ကြည့်ပါအောင်နော်ဟို Facebook ကနေပြီးတော့လည်းစမ်းနားထောင်ကြည့်တယ်အဲ့ဒီကအဆင်မပြေဘူးဆိုလို့နားထောင်ကြည့်ပါအောင် Facebook ကအခုနောက်ပိုင်းတော်တော်လေးကိုအဆင်ပြေပါတယ်ရှင် Internet line ကောင်းရင်ပေါ့လေ Internet line ကလည်းကောင်းတာများပါတယ်အဆင်မပြေဘူးဆိုရင်တော့ကျမတို့ကိုဒီနေ့မှပြန်ပြီး feedback ပေးပါအောင်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်တော်ရရှင်တယောက်ကတော့ Messenger ကရေးလာတာသူ့နာမည်ကတော့အစမ်းဆုံးပါပဲကျမတို့ကရုံးမှာပြောနေဖြစ်ပါသေးတယ်မခွာညိုနဲ့ခိုးမစားနဲ့တဲ့ဒါသူ့ရဲ့ Facebook account နာမည်ပါဒီခေါ်စားနေဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE နေ့စဉ်စောင့်မျှော်နေပါတယ်သတင်းတင်ဆက်မှုတွေကိုအထူးကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါဒါနဲ့ဒီတော်ရရှင်ကျမစာပြန်ကြားမေးနေတာကိုအချိန်ရတယ်ဆိုတော့ဘာလို့များခေါ်မစားနေလို့နာမည်ထူးထူးဆန်းဆန်းပေးရတာလဲနောက်ွယ်ရအကြောင်းရင်းတွေသိကြမှာလေကျမတို့ကိုပြောပြပါအောင်နော်တန့်စင်ဆိုတဲ့တော်ရရှင်ကတော့အီးမေးလ်လိပ်စာတိလို့ရမလားတဲ့မေးလာပါတယ်ဟုတ်ကဲ့ပါသူကကျွန်တော်ရဲ့အနှစ်20ဖြတ်တန်းမှုရင်ဖွင့်စရာရှိလို့တော့အခုမဟုတ်သေးပါဘူးတဲ့ဒီစာရောက်မရောက်စမ်းကြည့်တာပါဆိုပြီးတော့ရေးလာပါတယ်ဟုတ်ကဲ့ပါကျမတို့စီကိုဟိုရင်ဖွင့်ကျင်တဲ့အချိန်မှာရင်ဖွင့်စာရေးကျင်တယ်ဒါမှမဟုတ်လေဟိုမြန်မာနိုင်ငံမှာတွေ့ကြုံနေရတဲ့အခြေအနေလေးတွေကိုရေးပြီးတော့ဝေမျှကျင်တယ်ဆိုရင်ဒီအီးမေးလ်လိပ်စာနဲ့ဟိုအီးမေးလ်ပို့တာမျိုးမဟုတ်ရင်လည်းဒီနေရာကနေစာရေးလို့ရပါတယ် Messenger ကနေပြီးတော့ပါပို့လွယ်တယ်ထင်လို့ပြောတာပါနော်တော်ရရှင်နေနေအီးမေးလ်ရေးပို့ကျင်တယ်ဆိုလည်းရပါတယ်ရှင်ကျမတို့ကဘာပဲဖြစ်ဖြစ်အဆင်ပြေပါတယ်ဒီတဲ့ချင်းတောင်းတာပဲဖြစ်ဖြစ်ရင်ဖွင့်တာပဲဖြစ်ဖြစ်ဒီ Messenger ကရင်းရင်ဒါမှမဟုတ်ရင်အီးမေးလ်ရေးပို့ကျင်တယ်ဆိုရင်တော့ကျမတို့ email လိပ်စာ burmese@voanews.com ကိုစာရေးပြီးတော့ပို့နိုင်ပါတယ်ရှင် VOA ကိုအခုလိုမျိုးအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုတော့ VOA တော်ရရှင်တွေကိုတော်ရရှင်တယောက်တောင်းထားတဲ့တချင်းနည်းနဲ့ဖြောပြပေးကြပါလိမ့်ရှင်။ Messenger ကနေပြီးတော့သူကအစာရေးပြီးတော့တချင်းတောင်းလာတာဖြစ်ပါတယ်။ပြင်းဦးတွေမျိုးကမောင်လေးကြော်စွာဝင်းကနေပြီးတော့ကြောက်စဲမျိုးကအဖိုးနဲ့အဖွားတို့ဝေလာရဲ့အနီးဆုံးရန်သူဆိုတဲ့တချင်းလေးတောင်းဆိုခြင်းပါတယ်။ကျေးသီးမျိုးနဲ့လုံဖူးရက်ွက်ကညီလေးစိုင်းတန်းအောင်ခေါ်စိုင်းခန့်အောင်အတွက်လေအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါတယ်။ VOA အဖွဲ့သားတွေထောက်ရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်။ပထမအဦးဆုံးတချင်းတောင်းတာမလို့သူတချင်းတောင်းတဲ့နေရာမှာအမှားပါရင်လည်းတောင်းမှန်ပါလေတဲ့ဟုတ်ကဲ့တချင်းတောင်းတာဘာမှမမှားပါဘူးနော်တခြားတော်ရရှင်တွေလည်းတည်သွားရအောင်ထပ်ပြောချင်တာပါအခုလိုမျိုးဒီတော်ရရှင်လိုမျိုး Messenger ကပို့ပြောလဲတချင်းတောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြောလဲလာစာရေးပြီးတော့တချင်းတောင်းလို့ရပါတယ် email ကနေတချင်းတောင်းမယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bambi@voanews.com စီကိုစာရေးပို့ပြီးတော့တချင်းတောင်းနိုင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဒီကိုကျော်စွာဝင်ပြင်းဦးတွေကကိုကျော်စွာဝင်တောင်းဆိုထားတဲ့ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါလိမ့်ဒီတခြင်းတောင်းထားတဲ့သူတွေနဲ့တကွာတော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြပါအောင်နော်
ลูกเจนนาด้วยกงตานี่อยู่ตัวบ้างงาตัวตะคูรอสู่จองไปแก่ไล่บ้างนอกตันตะยามาอัจฉะจองไม่ตีแต่หลูตาอวัจจุยชีตะเมียชีบาตะคูตาอติเตชาชาตีจีซวาฉะทาตะเมีย นกโจกะเมโทเรทาเซโปไลตานาจิมาบซิตามูมะชีเดติทากูเนเปียนเลกะนงโลยูปาชีตะเมียอะกูโปอะคายูมิดูเยงโกซงกะทัวตัวบา Nerai sao kwe ne se phan ak pa de A pa dwe ching ne de to le Sanga ma ne cho la jen lo 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 la de Sanga go pre ok ta ba de Sen jen yin na se khe ge Ani zong yen tu go ma chwe ra ka
ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရီရှင်ဖွင့်စာရီနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်လို့ရပါတယ် ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုတိုက်ရိုက်နားမထောင်လိုက်ရအောင်မကြည့်ရှုလိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာကbambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါဦးနော်။တော်တော်ရှင်များအားလုံးရှင်လန်းချမ်းသာရှင်။မနာနဲ့တိတ်ခပြချွတ်သွားပါဖြူစင်ခဲ့တဲ့မြ
မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုတနင်္လာနေ့မနက်ပိုင်းမှာလဲနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။ အခုဆက်ပြီးတော့ကိုငိမ့်ချမ်းနဲ့မအေးတန်နာကျော်တို့ပဲစီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်။
အီဂျင်နိုင်ငံမှာကျန်ရည်တောက်ပြိုင်ပွဲတစ်ခုကိုကျင်းပပြီးတော့ကျန်ရည်ဆိုင်တစ်ဆိုင်ကိုလူသိများအောင်လုပ်နေပါတယ်။လူသုံးယောက်ပါဝင်တဲ့အဖွဲ့ကစုစုပေါင်းကျန်ရည်စက်နဲ့လီတာလောက်ရှိတဲ့ကျန်ရည်ကွက်ကြီးသုံးခွက်ကိုကောင်းအောင်တောက်ရမှာဖြစ်ပါတယ်။ကောင်းအောင်တောက်နိုင်ရင်နောက်ထပ်ရမယ့်စုတစ်ခုကတော့နောက်6လအတွက်ကျန်ရည်တွေခမဲ့တောက်နိုင်တဲ့လက်မှတ်တွေရမှာပါ။ 1965ခုနှစ်ထဲကဖွင့်ထားခဲ့တဲ့အယ်ဘာဒီစီကျန်ရည်ဟာအီဂျင်နိုင်ငံမြောက်ပိုင်းကတန်တာမြို့မှာရှိပါတယ်။မိသားစုလုပ်ငန်းဖြစ်တဲ့ဒီကျန်ရည်ဆိုင်ကိုလွန်ခဲ့တိုးဖြစ်တဲ့မိုဟာမက်မူစတာဖာဒါဝုဒ်ကလွန်ခဲ့တဲ့လနှစ်ကစတင်ဦးစီးခဲ့ပြီးတော့အခုလိုပြိုင်ပွဲတွေနဲ့လူ အစ်ချင်းနိုင်ငံဟာတနစ်ကိုကြံတကြားစုစုပေါင်းတန်3000လောက်စားသုံးတာဖြစ်ပြီးတော့တန်2000ကျော်ပဲထုတ်လုပ်နိုင်တဲ့အတွက်နိုင်ငံသားကနေလို့တဲ့ကြံတကြားတွေကိုတင်သွင်းရပါတယ်ရှင်။ဒီမဲ့နိုင်ငံက
နာမည်ကြီးခေါင်းနှိပ်ပေးတဲ့စပါအနှိပ်ခံတစ်ခုအမေရိကန်နိုင်ငံနယူးယောက်မြို့မှာလာဖွင့်တဲ့အခါအနှိပ်ခံခြင်းနဲ့လူ4000-3000လောက်တန်းစီစနစ်မှာစောင့်ဆိုင်းနေပါတယ်။ဂိုကူနိုကီမိုချီဆိုင်ဟာခေါင်းနဲ့ပခုံးကိုအဓိကနှိပ်ပေးတာဖြစ်ပြီးစိတ်ဖိစီးမှုတွေကိုရော့ပါးစေဖို့နဲ့ အိမ်မပြောတဲ့ယောဂတွေကိုတတ်တာစေဖို့ဖြစ်ပါတယ်။ဆိုင်မာလာအနှိပ်ခံကြတဲ့သူအများစုဟာ
climate sleep ဆိုတဲ့အမျိုးအစားကိုရွေးချယ်အနှိမ့်ခံကြပြီးတော့မိနစ်20လောက်အတွင်းမှာအိပ်ပျော်သွားစေနိုင်တာပါတနအီကြာတဲ့ခေါင်းအနှိမ့်ဝန်ဆောင်မှုအတွက်အမေရိကန်ဒေါ်လာ150လောက်ပေးရတာပါနယူးယောက်ကဆိုင်ကိုလွန်ခဲ့တဲ့10နှစ်လောက်ခရေကဖွင့်ကျင်နေတာဖြစ်ပြီးတော့မစ်တောင်းမန်ဟတ်တန်ရပ်ကွက်မှာဖွင့်ဖို့အတွက်3နှစ်ခွဲလောက်ကြာသွားတယ်လို့ဆိုင်ဥက္ကဋ္ဌဖြစ်သူအာဆူမီကနဒါကပြောပါတယ်ဒီဆိုင်ဟာဂျပန်နိုင်ငံတဝမ်းမှာဆိုင်ခွဲ4ခုရှိပြီးတော့လွန်ခဲ့တဲ့10နှစ်လောက်ကဂျိုတိုမြို့မှာစတင်ဖွင့်လှစ်ခဲ့တာပါအဲ့ဒီမတိုင်ခင်ကကနဒါဟာဆင်းရဲကြိုင်တဦးဖြစ်လောက်ကြိုင်နေတာဖြစ်ပြီးတော့အိမ်မပြောတဲ့ယောဂါကိုခံစားခဲ့ရတာပါခေါင်းကိုနှိပ်ပေးနိုင်တဲ့နေရာမရှိတဲ့အတွက်သူကိုယ်တိုင်အခုလိုဂိုကူအရသာအိပ်ပျော်တဲ့အရသာကိုလိုချင်လို့ဒီဆိုင်ကိုဖွင့်ခဲ့တာပါတရုတ်ဒဏ္ဍာရီတွေကမြောင်မင်းစုမှုခုံကိုအခြေခံဖန်တီးထားတဲ့ဂျပန်ကတ်တွန်းဇာလန်းတွဲတွေကဇက်ကောင်ဂိုကူဟာသူ့ခေါင်းမှာဆွတ်ထားတဲ့တန်ခွင်းကြောင့်ခေါင်းကိုက်ဝေဒနာကိုခံစားခဲ့ရတာပါတန်ခွင်းကျွတ်သွားတဲ့အခါမှာငြိမ်းချမ်းလွတ်လပ်တဲ့စိတ်ခံစားမှုကိုရခဲ့တာကြောင့်ဒီဂိုကူခေါင်းအနှိမ့်ခံဟာလဲအဲ့ဒီလိုအရသာကိုပေးဆွမ်းနိုင်ဖို့အတွက်ဖွင့်လှစ်ခဲ့တာပါမေလာတရနေ့ကြရင်တော့အများပြည်သူအတွက်ဖွင့်မယ်လို့ဆိုင်ပိုင်ရှင်ကပြောပါတယ်ခင်ဗျာ
ဒီကနေ့မလ14ရက်နေ့ကပြင်သစ်နိုင်ငံပါရီမြို့တော်မှာရှိတဲ့ Eiffel Tower ကိုလှေကားကနေပြီးတော့အပြေးတက်ပြိုင်ပွဲကျင်းပခဲ့ပြီးတော့ Champion Piotr Lobozinski နဲ့ Susie Wersham တို့ Champion ဘွဲ့ကိုဆက်ပြီးတော့ထိမ့်သိမ်းသွားပါတယ်။လှေကားဒီပေါင်း1665ဒီရှိတဲ့ Eiffel Tower ဟာကမ္ဘာမှာလူအများဆုံးလာရောက်လည်ပတ်တဲ့အထိမ်းအမှတ်နေရာတစ်ခုဖြစ်ပြီးတော့ပြိုင်ပွဲဝင်ပေါင်း130ကိုစက္ကန့်30စီချပြီးတော့တားလှုပ်ခဲ့တာပါ။ပြိုင်ပွဲနေ့ကလေတွေလည်းအရင်တိုက်အေးလေအေးတဲ့အတွက်ကြောင့်မလို့ပြိုင်ပွဲဝင်တွေလေကိုဆန်ပြီးတော့ခဲခဲခဲခဲပြေးခဲ့ရပါတယ်။ချန်ပီယံဖြစ်သွားတဲ့2ယောက်လုံးက5ချိန်ဇက်တိုက်အနိုင်ရတာဖြစ်ပြီးတော့အမျိုးသားဖြစ်သူ Polish အမျိုးသား Pio Lobozinski က9မိနစ်53စက္ကန့်အတွင်းမှာမျှော်စင်ထိတ်ကိုရအောင်ပြေးတက်နိုင်ခဲ့တာဖြစ်ပြီးတော့ Australia နိုင်ငံသူ Susie Wersham ကတော့10မိနစ်16စက္ကန့်အတွင်းမှာပန်းဝင်ခဲ့ပါတယ်။သူတို့နှစ်ယောက်လုံးက2018ခုနှစ်ကအမေရိကန်ပြည်အောင်စုနယူးယောက်မြို့မှာရှိတဲ့ Empire State အဆောက်အအုံလေကားတက်ပြိုင်ပွဲမှာလည်းအနိုင်ရတဲ့သူတွေဖြစ်ပါလိမ့်ရှင
်။မအီတန်လာကျော်နဲ့ကိုငင်းချန်တို့ရဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အဆုံးကိုအတန်လွှင့်ချင်းပြပြချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25နဲ့32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်အခုသတင်းအချင်းချုပ်ကိုမတ်မြသစင်အောင်ကပြောပြပေးပါမယ်ရှင
်နယူးဇီလန်နိုင်ငံခရစ်စ်ချစ်မြို့မှာပြီးခဲ့တဲ့တောက်ကြံတွေကမွတ်စလင်ဘလီနှစ်ခုတိုက်ခိုက်ခံရမှုအတွင်းသေဆုံးသူတွေရဲ့ရုပ်အလောင်းတွေကအနည်းဆုံးရုပ်အလောင်းတစ်လောင်းကိုဒီကနေ့တနင်္ဂနွေနေ့ညပိုင်းမှာမိသားစုတွေစီပြန်လည်ပြည့်ရသွားမယ်လို့နယူးဇီလန်ရဲ့ကော်မရှင်နာမင်းကြီးမိုက်ဘွတ်ရှ်ကပြောပါတယ်။ရုပ်လောင်းတွေကိုမိသားစုတွေစီမှားယွင်းပေးမိတာမျိုးမဖြစ်အောင်ကြိုးစားနေကြောင်းလဲတေမှုတေကင်းစုံစမ်းရေးအရာရှိချုပ်ဒက်ဘရာမာရှော်ကပြောပါတယ်။ရုပ်လောင်းတွေအားလုံးကိုဗုဒ္ဓဟူးနေ့နောက်ဆုံးထားပြီးမိသားစုတွေစီပြန်ပေးနိုင်မယ်လို့နယူးဇီလန်အစိုးရကမျှော်လင့်ထားပါတယ်။နယူးဇီလန်ကမွတ်စလင်ဘလီနှစ်ခုတိုက်ခိုက်ခံရမှုအတွင်းသေဆုံးသူတွေထဲမှာပါကစ္စတန်နိုင်ငံသားအနည်းဆုံး9ဦးပါဝင်တယ်လို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးရှာမာမုဒ်ခရာရှီကအတည်ပြုပြောဆိုပါတယ်။တနတ်သမားကိုပြန်လည်ရင်ဆိုင်ဖို့ကြိုးစားခဲ့တဲ့သေဆုံးသူတဦးဖြစ်တဲ့ပါကစ္စတန်နိုင်ငံသားနာအင်ရာရှစ်အတွက်ဂုဏ်ယူပြီးနိုင်ငံရဲ့ဂုဏ်ပြုဆုချီးမြှင့်သွားမယ်လို့လည်းဝန်ကြီးချုပ်ခန်ကပြောပါတယ်။သူသားငယ်တနက်နဲ့ပြစ်ခံရပြီးတဲ့နောက်ရရှစ်ကတနတ်သမားကိုပြန်ရင်ဆိုင်ဖို့ကြိုးစားခဲ့တာပါသူကိုယ်တိုင်တရားပြင်းပြင်းထန်ထန်ရပြီးနောက်ဆေးရုံမှာတည်ဆုံးခဲ့ပါတယ်အမေရိကန်ကအီရန်နိုင်ငံပေါ်ဒဏ်ခံပိတ်ဆို့အရေးယူမှုတွေနဲ့ပတ်သက်ပြီးဒါဟာအမေရိကန်ကစီးပွားရေးစစ်ပွဲဆင်နွှဲနေတာဖြစ်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကပြောပါတယ်ဘန်ဒါအဘတ်စိတ်ကမ်းမြို့မှာရှိတဲ့ရင်းနှံကျဲဆေးရုံဖွံ့ဖွဲတစ်ခုမှာအခုလိုပြောသွားတာဖြစ်ပါတယ်
တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှမြသစင်အောင်ပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရေးမှုကမဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါရဲ့ရှင် VOA ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ2440 51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington. Welcome.